ဒီနေ့သာသနာတော်နှစ်2555ခုနှစ်ကဆုံလပြည့်ကျော်17ရက်2011ခုနှစ်9လပိုင်း28ရက်နေ့ညကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးဤတရားဌာနမန္တလေးတိုင်းကျောက်ဆယ်မြို့ရွှေသာလျောင်းဘုရားဝင်းအတွင်ရှိဓမ္မပူဇနိယနေရာဌာန၌ကျောက်ဆယ်မြို့နယ်ဂောဇဂံအတွင်သရင်သုံးနေထိုင်တော်မူကြကုန်သောဘုရားအမှုရှိသောသံဃာတော်အရှင်သူမြတ်အပေါင်းတို့အားဥထိပ်ပန်ဆင်လျက်မြို့မိမြို့ဖလူကြီးမင်းများအားအမှုထား၍တရားပွဲတော်ဖြစ်မြောက်ရေးအကျိုးတော်ဆောင်အဖွဲ့နှင့်တကားဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမြတ်ဝုကြီးစိန်ကပါနေလသုခဇောမိတ်နဒီလိုင်းဒေးလိုက်လွင်လွင်မြင့်မြန်မာဇော်နှင့်ကျော်ကိုကျော်သောမရင်ရင်ဇော်ဥမောင်ထေးမိသားစုတို့နှင့်ကျောက်ဆယ်မြို့နယ်သူနယ်သားအပေါင်းတို့မှစုပေါင်းဆင်ရင်ကျင်းပပြုလုပ်အပ်သောဒုတိယအကြိမ်ဓမ္မပူဇနိယအခါကာလပင်စမညာ၌တရားတော်နာကြွရောက်တော်မူလာကြကုန်သောယောဂီသူတော်စင်များအလုံးစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းပြည့်စုံစွာနှင့်မိမိတို့ဦးဇင်းတို့ဟောကြားအပ်သောသစ္စာတရားများကိုနားလဲနားနိုင်ကြပါစေ။နားရင်အတိုင်းလဲသိကြပါစေ။သိတဲ့အတိုင်းလဲဒီဘဝဒီခန္ဓာမစွန့်ကြခင်ကိုဒုက္ခကိုလက်ဆသိမ့်အောင်ကြင်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေလို့ရှိဦးစွာမေတ္တာပို့သပေးလိုက်ပါတယ်နော်အားလုံးသောသူတော်ကောင်းပေါင်းတို့လည်းမိမိတို့ရဲ့မမိတ်မလေးရောမပေါ်ဆသောတတိမလျှော့သောဇွဲလုံးလားလက်ကင်ထားပြီးတော့မိမိကိုယ်ကိုမိမိကောင်းစွာစောက်တည်နိုင်အောင်ကြိုးစားကြပါလို့လေးစားစွာနဲ့တိုက်တွန်းပါနော်။မှန်ပါဗျာ။ဘာလို့ကြားသလား။မှန်ပါဗျာ။ဘာပြောလဲ။အဲ့ဒါလည်းမြန်မာတပြည်လုံးတူတယ်။ကြားလားကြားတယ်ဗျာ။ဘာကြားတော့ဆိုတော့ကြားတာပဲ။ဘာကြားတာလဲတော့မသိဘူး။ဏိဒံစကားပေါ့လေ။ဘုရားတို့တရားတစ်ခုစတော့မယ်တရားတစ်ပုဒ်စတော့မယ်ဆိုတော့အဲ့ဒီတရားပုဒ်ထဲမှာပြောခြင်းဟောခြင်းနဲ့အသိပေးခြင်းနဲ့အကြောင်းအရာကိုရှင်းဥစွာဏိဒံမှာထည့်ပြီးတော့ပြောရအဲ့တော့အခုလဲဦးစင်းကပြောခြင်းတာတရားပွဲကျင်းပလာတာဘယ်နေ့ရရှိ9ရက်နော်ဒီနေ့လောက်မိုးရွာတဲ့ရက်ဒါကထူးတာနော်ဒီလိုထူးထူးခြားခြားဖြစ်လိမ့်မယ်လို့ခင်ဗျားတို့ကြိုသိတာဘယ်သိမလဲနောက်ဒီနေ့မှဒီလိုထူးထူးခြားခြားမိုးရွာပါစေလို့ဆုတောင်းထားတဲ့လူရောရှိလားခံမှန်းလို့ရလားမရနိုင်ကောင်းပြီမိုးကိုခံမှန်းလို့မရသလိုလူတယောက်အကြောင်းကိုခံမှန်းလို့ခံမှန်းပါဘုရားပုဂ္ဂိုလ်သတ္တဝါတဦးတယောက်ရဲ့အကြောင်းကိုခံမှန်းပါဘုရားတကယ်သိခြင်းရင်ဘုသူ့အကြောင်းဘုသူ့သိအောင်လုပ်အောင်အဓိကဒါပဲအဲ့တော့ကိုเจ้าသိပြီးသိပြီးရင်ဘာလုပ်ရမလဲ
အကျင့်ရမယ်ဆိုတာခုပြောတဲ့စကားကိုကိုကိုကောင်းစွာစောင့်တည်နိုင်အောင်ကြိုးစားပါဘာလို့စောင့်တည်မလဲသီလအဲ့ဒါဘာလို့ဆုံးမလဲဘုရားတို့ဒီကနေပဲစပြပြောတိုင်းဟောတိုင်းမှာလဲဒီသီလသမာဓိပညာအကြောင်းမပါရင်မပြီးဘူးပေါ့လေဟိုကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးရဲ့စကားနဲ့ပြောရင်ဆရာတော်ကြီးကတရားဟောတိုင်းဟောတိုင်းမှာဒိဋ္ဌိပြုတ်ခန္ဓာ၅ပါးအမြဲတမ်းပြောအဲ့တော့ဒီနေ့လာလဲခန္ဓာ၅ပါးဒီနေ့လာလဲခန္ဓာ၅ပါးနဲ့မင်းတို့ကတော့ပြောမှာပဲတဲ့ငါ့ကိုဒီဘုန်းကြီးဒီတရားကကိုမတက်ဘူးဒါရင်ကြီးပြောနေတယ်လို့တကယ်တော့တရားကလည်းဒီအပြင်ပြောเสียဟာမရှိဘူးတဲ့အဲ့တော့လောကအရှိအမှန်တရားအဘိဓမ္မာအစစ်အမှန်ကိုဟောရင်ခန္ဓာ၅ပါးယုံနာ၅ပါးအာယတနာဓာတ်ဆိုတဲ့သဘောတွေကနေလွဲပြီးတော့ထူးပြီးပြောเสียမရှိသလိုအခုတတ္တဝါအများအတွက်အကျိုးစီးပွားကိုတကယ်ဆောင်ကျင်းနိုင်တဲ့လောကအမှန်တရားကိုပြောပါလို့ဆိုရင်လဲသီလသမာဓိပညာဆိုတဲ့သိက္ခာ၃ရပ်ကလွဲပြီးတော့ပြောเสียတရားမရှိဘူးဟောเสียတရားမရှိဘူးပြောเสียစကားမရှိဘူးဒါတော့တရားကိုနားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေသိသည်ဖြစ်စေမသိသည်ဖြစ်စေကိုယ်ဘဝကိုကောင်းစွာတည်ဆောက်လိုတယ်ကိုယ်ကိုယ်ကိုမြတ်လို့တယ်တန်ဖိုးထားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သည်မလွဲမသွေမိမိသန္တာမှာသီလပြည့်စုံအောင်စောက်တည်ရနေပြောတဲ့ဏိဒံစကားကိုပဲပြန်သုံးမလေသီလပြည့်စုံအောင်သမာဓိနဲ့ပြည့်စုံအောင်ပညာနဲ့ပြည့်စုံအောင်အဲ့တော့အဲ့ဒါလို့ဘုရားရဲ့အဆုံးအမတွေဒါကြားနာရခြင်းမရှိရင်ကိုယ်ဘဝကိုဘလို့စောက်တည်မယ်ဆိုတာလမ်းမှန်ကမ်းမှန်သိနိုင်မှာမလားဒီနေ့ကမ္ဘာမှာရှိတဲ့လူသားများစွာအယူဝါဒဘောင်းစုံကိုကိုးကွယ်ပြီးတကလနေတယ်နောက်တကဘဝတစ်ခုအတွက်ကိုယ်ဘဝကိုစောက်တည်ကြမယ်တည်ဆောက်ကြမယ်ဆိုပြီးတော့နိုင်ငံတကာကလူမျိုးဘောင်းစုံဟာအသီးသီးဥစ္စာဒဏနောက်လိုက်နေတဲ့လူကလည်းဥစ္စာဒဏတွေနဲ့ဘဝတည်ဆောက်မယ်ဆိုမလုပ်ကြဘူးလားရာဓုဂုံသိမ့်နောက်တကောက်ကောက်လိုက်နေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီရာဓုတွေဂုံတွေနဲ့ဘဝကိုတည်ဆောက်မယ်မလုပ်ဘူးလားအာဒီလုံးမမဟုတ်ဘဲနဲ့ရာဓုဂုံသိမ့်လည်းမဟုတ်ဘူးဥစ္စာဒဏလည်းမဟုတ်ဘူးအရေးကြီးတာအာနာနော်အစိုးရတဲ့အာနာဖြစ်ဖို့လက်နဲ့စွဲကင်ပြီးတော့အနိုင်ကျင့်ပြီးလွှမ်းမိုးနိုင်အောင်ဘဝကိုတည်ဆောက်မယ်ဆိုတဲ့ပုဂ္ဂိုလ်တွေရောအသီးသီးကိုယ်စိတ်ကိုနဲ့ကိုယ်ကိုယ်စိတ်ကူးနဲ့ကိုယ်တည်ဆောက်နေကြတာဟုတ်ကဲ့လားအဲ့တော့ဘဝတစ်ခုကိုတည်ဆောက်ကြတဲ့နေရာကိုယ်စိတ်ကူးနဲ့ကိုယ်တိဆောက်ကြတော့လောကအမှန်တရားနဲ့ကြည့်ရင်ငွေစိတ်ငွေကြီးဥစ္စာဒဏပြည့်စုံခြင်းဟာအောင်မြင်သောတိဆောက်ခြင်းလို့ဆုံးဖြတ်လို့ရပြီလားဒါဖြင့်ဂုံတရတ္တပြည့်စုံခြင်းကကောအောင်မြင်သောဘဝပါလို့ပြောလို့ဟာဒါဖြင့်အာနာစက်တွေသက်ရောက်ပြီးတော့လွမ်းမိုးနိုင်တဲ့အာနာအချုပ်ချယ်အာနာကြီးမားကျယ်ပြန့်ခြင်းကကောပြည့်ပြည့်စုံခြင်းလို့ပြောလို့အဲ့တော့ကမ္ဘာပေါ်မှာရှိတဲ့လူသားများစွာဟာ အဲ့ဒီအမှန်မဟုတ်တဲ့တရားကိုအမှန်ထင်အမှန်ဟုတ်တဲ့တရားကိုအမှန်မမြင်တဲ့အကျအတွေ့အကြုံလမ်းမမှာအချိန်ကုန်နေတယ်ဆိုတာသတိပြုဖို့လိုတယ်ကောင်းပြီတန်တရားတစ်ခွန်းမှာအမှန်တရားကိုသိခဲ့တဲ့ဘဝနဲ့မသိခဲ့တဲ့ဘဝဘယ်တင်းကများကဲဒါပြစလိုက်ကြအောင်ဆိုမသိတာကအဝိဇ္ဇာပစ္စယသင်္ခါရအကြောင်းတရားတွေလို့တော့သင်္ခါရပစ္စယဝိညာဏပစ္စယနာမရူပံဖြင့်ဝိညာဏပစ္စယနာမရူပပစ္စယသလယရဏသလယရဏပစ္စယဖသပစ္စယဝေဒနာပစ္စယတဏပစ္စယឧបဒါណပစ္စယကမ္မဘဝပစ္စယဇာတိပစ္စယအင်္ဂါဘဏ္ဍပါတတဝါလို့ဆိုတဲ့ယုံ난ဓမ္မသင်္ခါရတွေတန်တရားလည်နေတဲ့တရား72ပါးလို့မှတ်အောင်တရားတန်တရားလည်နေတဲ့တရား72ပါးမှာကျေးဇူးရှင်ဘုဂုတ်ဆရာတော်ဘုရားကြီးကမြင်လွယ်ထင်လွယ်သိလွယ်အောင်ပရိစ္ဆာသမုပ္ပါကိုကြည့်အပိုင်းဘယ်နှပိုင်းရှိ4ပိုင်းရှိ4ပိုင်းမှာ1ကနံပါတ်1အပိုင်းကအတိတ်အပိုင်းနံပါတ်1ကနံပါတ်2ကပြစ္ဆုတ်ပံ3ကဟောဒါဖြင့်1နဲ့3ကပြစ္ဆုတ်ပံ4ကအဲ့တော့ဘယ်သူပဲဖြစ်ဖြစ်ဘယ်တတဝါပဲဖြစ်ဖြစ်အတိတ်လည်းရှိတယ်ပြန်ပြောတော့ပြန်ပြောတော့အတိတ်လည်းတတဝတိုင်းမှာဒီကာလ3ပါးရှိမရှိခင်ဗျားတို့ရဲ့အတိတ်ကာလမွေးဖွားစီကနေယနေ့ထိဟာပြီးခဲ့တာအလုံးဒီကာလပြုတ်လို့ဆဲယခုပြစ္ဆုတ်ပံတော့ခုခင်ဗျားတို့ဘာလုပ်နေလို့တရားနာနေတယ်ဟုတ်ကဲ့လားဒါပြစ္ဆုတ်ပံတရားနာပြီးဘာလုပ်ကြမလဲအိမ်ပြန်မယ်သိကြတာလေတရားနာပြီးရင်အခုတောင်ဒီထဲရောက်နေလို့မပြန်ရတာအပြင်ကလူတွေပြန်သွားပြီဟုတ်ကဲ့လားလုံခြုံတဲ့နေရာလေးရောက်နေလို့ဥထားမိလို့မပြန်ရတာဒါပေမဲ့သေချာတာတခုကတော့တရားပွဲပြီးရင်ဒါပြင်အနာဂတ်ဆိုတာရောမရှိဘူးလားဘယ်နိုင်ငံကဘယ်လူမျိုးပဲဖြစ်ဖြစ်အတိတ်ဆိုတာလည်းရှိတယ်ပြစ္ဆုတ်ပံဆိုတာလည်းရှိတယ်သေးကြသလားသေပါပါဘုရားဟုတ်ကဲ့အဲ့တော့အတိတ်ကတပိုင်းနော်ဒကန္တပစ္စုပ္ပန်မှာကြတော့နှစ်ကွက်နဲ့သုံးကွက်ကန္တနှစ်ခုရှိတယ်ကန္တဘယ်နှစ်ခုရှိလဲဒါမို့ရေးထားတာကိုကနှစ်နဲ့သုံးကိုခွာပြီးတော့ယခုဖြစ်စေပစ္စုပ္ပန်ကာလလို့နှစ်ကွက်နဲ့သုံးကွက်ကိုခြုံပြီးပြောထားတယ်ဒါပေမဲ့ပစ္စုပ္ပန်ချင်းတူပေမဲ့ခန္ဓာချင်းမတူဘူးနှစ်ပိုင်းရှိတယ်။နောက်အနာဂတ်ခန္ဓာဆိုပြီးတော့ကာလအဖြစ်တော့၃ခုဟုတ်ပြီနော်။အဲ့ဒီမှာအကြောင်းအကျိုးနဲ့ပိုင်းခြားလိုက်တော့နံပါတ်၁ကအတိတ်အကြောင်း၁ကနှစ်ကပစ္စုပ္ပန်အကျိုးနှစ်က3ကဟောပစ္စုပ္ပန်အကျောင်းဒီနေရာမှာကြွားရတယ်နော်နှစ်နဲ့3ဘာလို့ပိုင်းလိုက်ရလဲလဲဆိုတော့နှစ်ကအကျောင်းနှစ်ကအကျိုး3ကအကျောင်းအကျောင်းအကျိုးခန္ဓာကွဲနေလို့4ခုအလွာဆိုပြီးအလွာ4ခုလွာလိုက်ရှင်းတယ်နော်အားလုံးဒီထိနားလည်သလားအဲ့တော့ပြစ္ဆုတ်ပံအကျိုးဒီပြစ္ဆုတ်ပံအကျိုးဘယ်ကလာလဲအတိတ်အကြောင်းကလာပြစ္ဆုတ်ပံအကျိုးဘယ်ကလာလဲ စက်မဟောခင်သတိတစ်ခုပေးဦးခုဥစဉ်ပြောပြနေတဲ့ပရိစ္ဆသမုပ္ပါဇက်ဝိုင်းကြီးရဲ့ဟိုဇက်ဝိုင်းကြီးလိုက်ဒီကြီးလိုက်ဒီကြီးလိုက်ရှုပ်နေမှာဆိုလို့အဲ့ဒါကြီးထားပြီးဒါနဲ့ဟောနေတာအဲ့တော့ဒီပရိစ္ဆသမုပ္ပါဇဆိုတဲ့တရားတွေဟာဥစဉ်အချင်းချင်းပြောခဲ့ဘူးတဲ့သူတော်ကောင်းတို့ဥစဉ်တို့ရဲ့ခန္ဓာဖြစ်စဉ်ဗါရလဲအဲ့ဒီမှာအခုလုံးလုံးစဲတော့တရားပွဲတွေမှာတော့အာလုံးမှတ်မိအောင်ကြားနာနိုင်အောင်ကြားဘူးနာဝရှိအောင်မေးကြဖြေကြဟောကြပြောကြဒီအဆင့်လောက်ပဲများတယ်တကယ်ထိုးထွင်းသိနိုင်တဲ့ပုဂ္ဂိုလ်ရှားတယ်အဲ့တော့ဥစဉ်သတိပေးကျင်တာကဂယုစိုက်ပြီးအာယုံစိုက်ပြီးနာသွားနာပြီးရင်မိမိတို့အိမ်ပြန်ရောက်တာနဲ့အချိန်ရတိုင်းရတိုင်းဥစဉ်ပြောခဲ့တဲ့ဒီဓမ္မအကြောင်းတွေကိုပြန်ပြီးတော့သုံးသပ်ပေးပါဟုတ်ပြီနော်ဘာကြောင့်ဒီစကားကိုပြောသလဲဆိုတော့ဒီဓမ္မခန္ဓာတွေဟာခုဥစဉ်တို့ကအလွယ်တကူပြောပြနေပေမဲ့ဟောဒီဓမ္မဖြစ်စဉ်တွေကိုပေါ်ထုတ်နိုင်ဖို့အတွက်တကယ်အရင်ကစူးစမ်းခဲ့ရတဲ့ဖရာကဘလောက်ကြိုးစားခဲ့ရလေးသင်ချေနဲ့ကဘာသသိပြီးတော့တရားဟောတဲ့နေရာမှာလဲဒါကဟိုပေါ့လေမိုက်ကြီးနဲ့ဆောင်းပေါက်ကြီးနဲ့ပြောနေတာတနေရာထွက်နေတာကတနေရာအဲ့ဒါလို့အစိမကပ်ဘူးတိုင်ပင်မကိုက်လူအမတန်များတဲ့ပရိသတ်ကြီးကိုတခါအော်ရပြန်တော့နားရဲရှန်သွားမှာဒါတွေသိပ်ပြီးတော့စိုးရင်တည်းကောင်းတယ်အဲ့တော့အလွန်အနှစ်သာရရှိတဲ့တရားတွေကိုအပျော်တန်းတရားနာပြီးကုံဆုံးသွားမှာဥစဉ်နေနဲ့အလွန်စိုးရိမ်ဒါကြောင့်ရှေ့ပိုင်းမှာမူဂျိုတရားဆိုပြီးတော့ပရိသတ်များများကိုဟောနိုင်တဲ့အခြေခံဗုဒ္ဓဘာသာအခြေခံတွေကိုဖောင်ပေါင်နဲ့អော်ခဲ့ပြီးပြီခုတဖြည်းဖြည်းဒီမူဂျိုတွေကိုတန်းဝင်အောင်အသိမြင့်တဲ့တရားတွေတနည်းအားဖြင့်အနှစ်သာရရှိတဲ့တရားတွေဟောတော့မယ်ဆိုတော့ဒီပိသအများကြီးကိုကျုပ်ကမဟောရဘူးဘာလို့မဟောရတာလဲခုနကကွာဟချက်တွေကြောင့်တကယ်နားတဲ့ကိုစူးစူးနစ်နစ်နှလုံးသားတွေကိုမဝင်မဲနဲ့တမန်ငါရှန်ကနာပြီးပြီးသွားခဲ့ရင်ဒီဓမ္မခန္ဓာတွေအတွက်အလွန်နှမျောဖို့ကောင်းတရားတန်ဖို့ကိုဆုတ်ယုတ်အောင်ပြုသလိုဖြစ်တယ်ရှင်းသလားရှင်းပါဘူးဒါကြောင့်ဦးဇင်းကမေတ္တာရခန္ဓာတရားကိုအချင်းဤမဖြစ်စေလိုဘူးနောက်သူတော်ကောင်းတို့နာကြားခွင့်ရတဲ့ဘဝကလေးကိုအလွဲသုံးစွာအလွဲသုံးစားဖြစ်မသွားစေချင်ဘူးသဘောပါရဲ့လားဒါကြောင့်အခုတော့အမေအဖေနဲ့မြိုင်အောင်တော့ဟောရတာပေါ့သို့တော့သဘောပါအောင်တော့နှလုံးသွင်းမှာသဘောပါလားလို့ဘာလို့ပြောတာလဲဆိုတော့ဓမ္မဆိုတာသဘောတရားတွေခင်ဗျားတို့ဉာဏ်ထဲမှာသဘောကိုပိုင်နိုင်စွာသိတဲ့နေ့မှဒီတရားတွေသိတဲ့နေ့တရားသိတဲ့နေ့မှလွတ်မြောက်တဲ့နေ့ရှင်းလားအဲ့တော့အကောင်အကောင်နဲ့ကင်ပြလို့ရတဲ့အရာတွေမဟုတ်ဘူးဒါကြောင့်သဘောပေါက်အောင်နာလဲနာပါကြံလဲကြံပါရှင်းရလားကောင်းပြီအဲ့တော့ကြည့်အတိတ်ကအကြောင်းတရားဗါရလဲနံပါတ်1အတိတ်အကြောင်းကြောင့်ပြုလုပ်လို့ရခဲ့တဲ့နံပါတ်2အကွက်ကပြစ္ဆုတ်ပါအကျိုးဟောဒီပြစ္ဆုတ်ပါအကျိုးသည်ဘယ်သူကြောင့်ဖြစ်တာလဲသိကြသွားပြီကောင်းပြီအဲ့ဒီပစ္စုပ္ပန်အကျိုးတွေကမှဘာတွေထပ်လို့လဲပစ္စုပ္ပန်အကြောင်းနေပြောအခုဘုရားအခုခဏမှာသူတော်ကောင်းတို့ဥသင်တို့လောသမယကာယကံဝစီကံမနောကံအာလောဟအကြောင်းနေပစ္စုပ္ပန်အဲ့ဒီပစ္စုပ္ပန်အကြောင်းကဘယ်အတွက်လဲလို့မေးတော့အနာကအကျိုးတွေပြောဒါမို့၄ခုလွာမှာတိကအတိတ်အ အကြောင်းတလဝနှစ်ကပစ္စုပ္ပန်အကျိုးတလဝသုံးကပစ္စုပ္ပန်အကြောင်းတလဝလေးကနာကအကျိုးတလဝဒါကျေးဇူးရှင်မိုးကုတ်ဆရာတော်ဘုရားကြီးကမြင်အောင်ပြဒါဆရာတော်ဘုရားကြီးရဲ့ဉာဏ်တော်နော်အဲ့တော့ဦးဇင်းတို့ကသုံးသပ်ကြည့်မယ်အတိတ်အကြောင်းဘာနဲ့ဘာလဲအဝိဇ္ဇာနဲ့အတိတ်အကြောင်းကဘာလဲပြီးခဲ့ပြီသားပြီးခဲ့ပြီသားအကြောင်းတွေဟာအဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာဆိုတာကမသိတာသင်္ခါရကပြုလို့အဝိဇ္ဇာကသင်္ခါရကအဲ့တော့အတိတ်တန်တရားတုန်းကအကောင်းဆိုးအကြောင်းအကျိုးအမှန်အမှန်ကိုသိခဲ့သလားလို့မေးရင်ဘယ်ဟာကတန်ဖိုးရှိတဲ့တရားအစစ်ဘယ်ဟာကဂုံရှိတဲ့တရားအစစ်ဘယ်ဟာကမြတ်နိုးထိုက်တဲ့တရားအစစ်လို့သံဃာတခွေမှမသိခဲ့တော့ငွေနောက်ဂုံနောက်ယာရုနောက်အာနာနောက်တကောက်ကောက်လိုက်ရင်းနဲ့သံဃာတခွေမှမပြီးခဲ့ကြဘူးလားအခုလဲလူဘဝရောက်ရင်ကောင်းမယ်လို့ထင်လို့လူဘဝရတဲ့အကြောင်းတရားတွေမလုပ်ခဲ့ဘူးလားမနေ့ကတော့ဦးဇင်းတို့ဟိုမှာရေနသာမှာဟောခဲ့တာဆိုတော့ရေနသာနဲ့ဒီနေ့ကဝေးတယ်ဦးဇင်းကလည်းအကျင့်ကတခုရှိတယ်ဒီနေ့မှာပြောပြီးနောက်တနေ့ကသတ်ပြီးတိတ်ပြောခြင်းသို့တော်လဲမပြောလို့ကမဖြစ်တော့ခုခင်ဗျားတို့လူပါလို့ဖြစ်နေတရားရဲ့အနှစ်သာရဟာတူသောအကျိုးလူပါလို့ဖြစ်တယ်လေဆိုတော့လူဖြစ်ကြောင်းလောက်ခဲ့လို့ဘာဟဲ့ငတုံးနေရဲ့ဟုတ်လားနောင်တော်ကြီးတွေတော့တော့ကုံတောင်တော်ပဲရှေ့ကနောင်တော်ကြီးနှစ်ပါးဟောသွားပြီဟဲ့လားမှတ်ထားခွေးပါကြောင်းဖြစ်တယ်ဒီနည်းနည်းတော့ပါလားဘယ်လောက်ရွယ်တဲ့ကိစ္စကိုခက်နေခင်ဗျာဟုတ်လားမဟုတ်ဘူးလားကျုပ်ကတော့ကတိကသပြောတာလားအကြောင်းဆိုတော့သူ့အကြောင်းနဲ့သူရှိပြီသားလူဘာလို့ဖြစ်တော့အဲ့ဒါလူဖြစ်ကြောင်းဓမ္မနော်လူအကြောင်းတရားခွေးဘာလို့ဖြစ်နွားနွားဖြစ်ကြောင်းသဘောပါသလားခွေးတို့နွားတို့ဆိုတာခမည်းတို့ထမင်းစားထားလို့ခမည်းတို့ရဲ့အကျွေးပြန်ဆန့်နေရတာ။ဒါကြောင့်မိသားစုတစုတောင်မှအိမ်မှာထမင်းချက်ကျွေးရင်အဲ့ထမင်းချက်ကျွေးနေတဲ့လူကကျေးဇူးရှင်။ထမင်းမိုးရှာနေရင်ရှာနေတဲ့လူကကျေးဇူးရှင်။ဒါပေမဲ့ရှာတဲ့လူနဲ့ချက်တဲ့လူနှစ်ခုကလည်းတိုင်ပင်ညီအောင်မှငါရှာတာပဲမာနာမကြီးနဲ့သူချက်ကျွေးလို့စားရတာ။ငါချက်နေရတာပဲလုံးမနဲ့သူမရှာရင်ဘာနဲ့မှချက်မရဘူး။သူเจ้าเนี่ยดูเปียฮะเตียน้าเลยพูดสรอะห่าญาติบาลุผิดตุญาติผิดจองกุตุลุกให้ลุมาทาเนาะดากุตุสรอะอสิทธิ์แท้เปียดาบาสรญาติไม่มาคว่ยเปียจินลุเดี๋ยวญาติบาลุผิดตุญาติลุกจองญาติผิดจองลุกให้ลุไม่มาบาลุผิดตุไม่มาผิดจองลุกให้ลุဒီเนี่ยมาคว่ยเปียจินน่ะญาติบาลุผิดตุญาติผิดจองกุตุลุกให้ลุမိမဘာကြောင့်ဖြစ်လဲမိမဖြစ်ကြောင်းအာကုသို့လုတ်ခဲ့လို့ကဲဒါလိုသွားမောတာခင်ဗျားတို့ ਨੇ မိမဆိုတာအာကုသို့များလို့ကိုမိမဖြစ်လူချင်းတူပေမဲ့เนาะခြေနဲ့ချင်းခြေနဲ့မခြေနဲ့ချင်းနေရှင်းသလားယောက်ျားနဲ့မတူတဲ့ခင်ဗျားတို့မှာအာကုသို့တွေလစင်နေအမြเนาะပုံမှန်ခန်းနေရတဲ့ဝတ်တွေရောမရှိဘူးလားအဲ့ဒါမိမမိမဒါဘလုံးကညင်းလို့မရတဲ့ကိစ္စလေသဘောပါသလားမိမများဖျားဘယ်တော့မှမဖြစ်နိုင်ဘူးစက်ကြမင်းဘယ်တော့မှမဖြစ်နိုင်ဘူးတကြမင်းဘယ်တော့မှမဖြစ်နိုင်ဘူးသဘောပါသလားအဲ့တော့အကြောင်းသိရမယ်ယောက်ျားယောက်ျားဖြစ်ကြောင်းကုသိုလ်ပြည့်စုံမှယောက်ျားဖြစ်ဒါမှမဟုတ်ယောက်ျားသည်အကြောင်းပြည့်စုံလာမှဆိုတာယောက်ျားပိသဖို့ဆိုတာလွယ်သလားမလွယ်ဘူးစစ်မှန်တဲ့ယောက်ျားဆိုရင်အဲ့ဒီယောက်ျားအမှန်ယောက်ျားပိသတဲ့ယောက်ျားသည်ကြီးနိုင်ငယ်ညင်းစိတ်အလျင်းမရှိရဘူးလေ နိုင်ချက်ကလူပြုတ်မှုတဲ့ပုဂ္ဂိုလ်ဟာယောက်ျားအစ်စ်မဟုတ်ဘူးတဲ့ရှင်းလားရှင
်
းပါပါမိမိတဲ့အာအင်းနိုင်ကြသူပညာနည်းပါးသူတွေအပေါ်မှာအစဉ်ကရုဏာတရားပွားများနိုင်သူဖြစ်ရမယ်တဲ့ကုညီနိုင်တဲ့လူဖေးမနိုင်တဲ့လူစောင့်ရှောက်နိုင်တဲ့လူငါဒီအရာထဲမှာနေနေသေးတယ်ဒီအရာသူအရာသားဒုက္ခမရောက်စေရအဲ့ဒါယောက်ျားငါဒီအိမ်မှာရှိနေသေးတယ်ဒီအိမ်သူအိမ်သားတယောက်မှဒုက္ခမရောက်စေရအစော်ကားမခံရစေရအဲ့ဒါယောက်ျားသဘောပါလား ရှင်းဆက်ပြီးတော့ကိုယ့်အကူချဲ့ယူကြသူ့မင်္ဂလာသိသလောက်ပြောရင်သိသလောက်ပြောရင်တရားဟောဖို့အတော်ခက်ခဲသွားလိမ့်ဘောက်ဆိုတော့ခစ်ကလွတ်လပ်ရေးမရသေးလို့ရှင်းသလားရှင်းပါပ
ါ
ဆိုတော့လွတ်လပ်ရေးဆိုတာဘာလဲဆိုကျွန်စိတ်မပြောက်ကြသေးတော့ငါကုံငါဟာငါဥစ္စာသာအတ္တထင်ပြီးနေကြတဲ့ခစ်ဆိုတော့သူတစ်ပါးပြောဟုတ်တယ်မထင်ဘူးတရားဟောဟုတ်တယ်မထင်ဘူးအဲ့တော့ကုံအောင်ပြောလို့တော့မဖြစ်သေးဘူးကိုယ့်အကူဆက်ပြီးဆင်ခြင်ကြည့်ယောက်ျားတယောက်သည်လွဲမာသောအကုသိုလ်အမှုအထင်ရှားဆုံးကတော့သူများသားမယားပြစ်မှားမိလိုက်ကြတယ်အဲ့ဒီပုဂ္ဂိုလ်နောက်ဘဝယောက်ျားမဖြစ်တော့မိမဘဝကိုရောက်သွားမယ်အခုမိမတွေမိမဖြစ်ရခြင်းရဲ့နံပါတ်၁အကြောင်းရင်းသည်အဲ့ဒီကာမဂုဏ်မှာသစ္စာမရှိလို့မိမဖြစ်တာလို့မှတ်ထားသဘောပါလားအဲ့ဒါအကြောင်းတရားကြီးတွေအဲ့ဒီအကြောင်းတရားကြီးတွေကလွန်မြောက်ခြင်းနဲ့မိမဘဝကယောက်ျားဘဝကိုပြန်လိုခြင်းနဲ့ဆိုရင်နံပါတ်၁အရေးကြီးဆုံးကသစ္စာရှိရမယ်။ဘောပိုင်လာဟိမိမိရဲ့ကာမပိုင်ယောက်ျားကလွဲရင်တခြားသောအထီးတော်ဟာမှန်သမျှစိတ်နဲ့တောင်မပြတ်မသူဖြစ်ရမယ်။ဒီလိုဒီလိုနောက်မိမဘဝကိုအစဉ်ဆက်ဆုပ်သူဖြစ်ရမယ်။ဟောသဘောပိုင်လားအဲ့တော့မိမများကလည်းအာမတင်းတိမ်နိုင်တဲ့အရာတွေကရှိသေးတယ်ကိုဗျ။ဟင်မိမများကလေးမွေးရတဲ့တင်းကုန်မတင်းတိမ်ဘူးတဲ့။ဘုရားပြောတာမကျေနပ်ရင်ဘုရားနဲ့သာသွားရန်ဖြစ်။ရှင်းလား။တို့တော့ဘုရားဟောထားတာပြန်ပြောတာပဲမကျေနပ်သူ့မင်္ဂလာဥသူမင်္ဂလာပြောတာလို့များဘယ်တော့မှပြောနဲ့သူ့မင်္ဂလာတရားတပုံးမှမပါဘူး။ရှင်းနော်။ကျထားတော့စာတဲ့ရှိသမျှအကုန်ပြောရင်လည်းနောက်နေ့ဒီတရားနာပိဋကတော်ရှိတော့မယ်မထင်ဘူးဟမ်ဘောက်ဆိုတော့များတာကမိမကများတာဟုတ်အဲ့တော့သူ့တရားလဲလာနာသေးတယ်တို့လည်းမကောင်းပြောသေးတယ်ဟမ်အကြောင်းသိဖို့မလိုမလိုဘူးလားမလို
ပါဘူး
တောင်းယောက်ျားယောက်ျားဖြစ်ကြောင်းတရားလုပ်ခဲ့လို့တောင်းမလို့ဟုတ်ရေနသားမှာတရားကိုစီရှိကြသည်လို့ပြောမင်းကမင်းဖြစ်ကြောင်းအကြောင်းတရားတွေလုတ်ခဲ့အကြောင်းကြောင့်ဖြစ်တဲ့ကျိုးတရားတရောင်းသားဘာကြောင့်ဖြစ်လဲတရောင်းသားဖြစ်ကြောင်းတရားလုတ်ခဲ့လို့သိကြပြောကျုပ်ဘယ်တော့မှရောင်ွားမဟုတ်ဘူးနော်ကျွန်တော်လည်းရောင်ွားမဖြစ်စေနဲ့မပြင်းနဲ့တရောင်းသားဘာကြောင့်ဖြစ်လဲเอ้ยตะโคบาจองဖြစ်လဲလောကလယ်မှာအချက်တကွဲအကျိုးနည်းနဲ့သူများပစ္စည်းခိုးစားမှပျော်တဲ့ဘဝသူများပစ္စည်းခိုးစားတာပဲလုတ်တတ်တဲ့ဘဝယုံညံ့သောအသက်မွေးဝမ်းကြောင်းလုံနေရတဲ့ဘဝတည်အတိတ်ကအကြောင်းမကောင်းခဲ့လို့လောကမှာအယုံညံ့ဆုံးဘဝဆိုတာလက်နဲ့ကင်ပြီးအသက်မွေးရတဲ့လူကအယုံညံ့ဆုံးပဲမုတ်ဆိုးတန်ငါဒီလိုပြောတာပါသဘောပေါက်သလားအဲ့တော့ဘဝတစ်ခုရလာပြီစင်ကြယ်သောအသက်မွေးဝမ်းကြောင်းပြုနိုင်ဖို့ရလွယ်သလားအဲ့တော့ကိုယ့်ဘဝကိုတိဆောက်ဖို့ကဲထားတော့ခုနကအကြောင်းတရားတွေလူပါကြောင်ဖြစ်လဲခွေးပါကြောင်ဖြစ်လဲဟောက်ပြီနတ်ပါကြောင်ဖြစ်လဲအလုံးသဘောပေါက်ပြီနော
်
ကောင်းပြီအဲ့ဒီထဲမှာအကြောင်းဆိုတာအတိတ်ကပြုခဲ့တာအဝိဇ္ဇာပစ္စယဘာလို့လူဘဝနတ်ဘဝခွေးဘဝကြောင်ဘဝရဲ့လို့ဘဝတွေရဲ့တန်ဖိုးကိုသူတကယ်သိခဲ့သလား မသိဘူးဘဝရဲ့လို့ရလာရင်ခန္ဓာ၅ပါးပဲလို့ကိုသိသလားဒုက္ခသစ္စာမှန်ကိုသိသလားမသိတာက ရရန်လောက်တာကအဲ့အကြောင်းသင်္ခါရတရားတွေလောက်ခတော့သင်္ခါရပစ္စယဝိညာဏဆိုတော့ဝิญဉ္ဏယုတ်တက်လာရင်ဒါဖတ်တာဝေဒနာအသီးသီးမရဘူးလားအဲ့သူကဝิญဉ္လို့ပြောလိုက်ပေမဲ့ဖြစ်စဉ်အရာတသင့်ချင်းဝิญဉ္ပရိသေရေဝิญဉ္လာလို့နာယုတ်ဖြစ်လာတယ်ဒီနေရာမြဥစဉ်တို့ကတရားနားလည်အောင်ရှင်းပြရတော့အဘိဓမ္မာကကြည့်ရင်တော့ရည်စရာကြီးဒါပေမဲ့သုတ်တန်နိယခမရတို့သိအောင်ပြောရတော့ဩအမိဝန်းကောင်းမှာပရိသေရေဝิญဉ္လေးလာတယ်ကလလရေကြီးပေါ်မှာမိသွေးဖသွေးကလလရေကြီးလေးပေါ်မှာကိုပရိသေရေဝิญဉ္ဝิญဉ္လေးလာတော့ဝิญဉ္နောက်ကပါလာတော့နံယုတ်နံယုတ်ဆိုတာမိသွေးဖသွေးကြောင့်ခမရတို့ကျုပ်တို့ဖြစ်လာတာမဟုတ်ဘူးမိသွေးဖသွေးကအာဟာရယုတ်အဲ့ဒီမြေကြီးပေါ်မှာတရက်စီချဆိုင်တော့အဲ့ဒီတရက်ပင်ဟာမြေကြီးကဖြစ်ဖြစ်တာလားမဟုတ်ပါဘူးဘယ်သူကဖြစ်တာဒါပေမဲ့မြေကြီးရဲ့အထောက်ပံ့တော့ရှင်းရသလားအဲ့တော့အမိသွေးဖသွေးကမြေကြီးလိုပဲအထောက်ပံ့เนาะကိုမျိုးစေ့နဲ့ကိုလာတာရှင်းရလားအဲ့တော့မှဘာဖြစ်တယ်နန်ယုံဆိုတော့အမျိုးသွေးကဲအသားတင်းခဲမငါးပြားအောင်မယ်ရှင်းပြနေတာတကယ်တော့ဝิญဉ္ဟိဆိုကြတဲ့ဝေဒနာတိငါးပါးလုံးဟာတွယ်တွေပါပြီးသားတော်ပေါလားဖြစ်စဉ်လေးတစ်ခုဖြစ်အောင်လို့သက်သေထူပြနေရတာခဲမငါးပြာကနေပြတခါတည်းမျက်စိနာနာလျာကိုစိတ်မဖြစ်ဘူးလားအဲ့တော့မျက်စိနာနာလျာကိုဘာတော့အာယုံနေနဲ့မတိုက်ဘူးလားကဲတိုက်တော့မခံစားဘူးလားဟုတ်လွယ်တာတရားဟောရတယ်ဒါအញ្ញံဖြင်းဆုံးတပည့်နဲ့အသုံးမကျဆုံးဆရာဟောတဲ့နည်းဝิญဉ္ဉ်လာတော့နံယုတ်မလာဘူးလားလာပါれဖုရားနံယုတ်လာတော့တလရတနာမပါဘူးလားပါပါれဖုရားတလရတနာပါတော့ဖတ်တာမဖြစ်ဘူးလားဖြစ်ပါれဖုရားဖတ်တာဖြစ်တော့ဝေဒနာမလာဘူးလားလာပါれဖုရားဟောလွဲတာအစင်ကိုပြေးလို့ဘာသိတုံးဘာမသိဘူးအញ្ញံဖြင်းဆုံးဆရာနဲ့အသုံးမကျဆုံးတပည့်ကြီးရဲ့ဖြစ်စဉ်ကျေနပ်သလားအဲ့တော့ကြည့်ဒီမှာအလုံးအလုံးနားလဲအောင်အတိတ်ကဟောဒီအဝိဇ္ဇာသင်္ခါရအကြောင်းဒါကသုတကံသူတို့ကလည်းခွဲလို့မရဘူးတွဲရဖြစ်စဉ်နေအဝိဇ္ဇာကြီးသီးခြားယက်တီလို့အဝိဇ္ဇာကြီးသီးခြားယက်တီနေလို့ဘာအဓိပ္ပာယ်မှမရှိဘူးအဝိဇ္ဇာရောက်လာရင်သင်္ခါရကိုကြောက်ချမှာအမှန်ပဲရှင်းသလားမသိပဲငြိမ်ငြိမ်နေသလားရမ်းလို့သလားလုံးကုန်လုံးမလုံးလာတော့သင်္ခါရပစ္စယဝิญญาณံဆိုပြီးခန္ဓာဘယ်နှပါးရလဲ၅ပါးသူကလည်းခွဲလို့မရတွဲရဖြစ်စဉ်ဝิญญဉ်လေးကြီးဖြစ်လို့လဲနာယုတ်လေးကြီးခွဲလို့လဲသလယနာကြီးဖယ်ထုတ်လို့လဲမရဘူးတွဲရရှင်းရလားဒါဖြင့်ဟောဒီအကြောင်းကြောင့်ရလာတဲ့ဟောဒီအကျိုးခန္ဓာဘယ်နှပါးဒီလိုနားလည်သားဝิญဉ္ဏယုတ်တလာရဏဖတ်တဝေဒနာဆိုတာလေဓမ္မခန္ဓာ၅ပါးဘာ၅ပါးအဲဓမ္မဖြစ်စဉ်၅ပါးဒါကြောင့်ဓမ္မခန္ဓာ၅ပါးအဲ့ဒီ၅ပါးထဲမှာရူပခန္ဓာဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဆိုတဲ့လက်ရှိခန္ဓာ၅ပါးမရှိဘူးလားအဲ့ဒီခန္ဓာ၅ပါးကလည်းအဘိဓမ္မာခန္ဓာ၅ပါးအရှိခန္ဓာ၅ပါးသူကြတော့ဘာလဲလဲဒါကဓမ္မခန္ဓာ၅ပါးကျင်းရကလားဓမ္မခန္ဓာ၅ပါးမှာပရိသေရေဝิญဉ္ဟိဆိုတော့လေအရှိခန္ဓာဘဏ္ဍပါပါလို့ဝิญဉ္ဆိုတော့ဝิญဉ္လေးကြီးလာတယ်လို့မထင်နဲ့တချို့ကဒီစာတွေကိုအမှုပဲအမှတ်မဲ့အပေါ်ရန်လောက်လေ့လာပြီးတော့မှဝิญဉ္ကူးတယ်ဝิญဉ္ပြောင်းတယ်ဝิญဉ္တော်လျှောက်ပြောတာတကယ်မသိလို့သဘောပါသလားအားလုံးနားဝလဲလားဝิญဉ္လေးကြီးတတ်တ်ခွဲထုတ်လို့ဒီမှာလည်းမရလို့ဝิญဉ္လို့ပြောလိုက်တာနဲ့ခန္ဓာဘယ်နှပါးပါပြီးသားရူပခန္ဓာဆိုတဲ့ဟောဒီပရိသေရေဝิญဉ္မှာကိုယ့်ရဲ့ကံမစယုတ်တစ်ခါတည်းတွဲပါလာပြီးသားရှင်းလားဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝิญဉာဏခန္ဓာနံခန္ဓာ၄ပါးကလည်းအဝိနိဘောကခွဲလို့မရတွဲရဖြစ်စဉ်ဒါကြောင့်ဟောဒီဘက်ကအဝိဇ္ဇာသင်္ခါရအတွဲကအကြောင်းလုပ်လိုက်တဲ့အတွက်ဒီမှာအကျိုးခန္ဓာ၅ပါးပြောမရဘူးလား ရလာတော့အဲ့ဒီအကျိုးခန္ဓာမှာရရှိလာတဲ့ရုပ်ရည်ယူပကာယစီးစိမ်အနာယောဂအစရှိသည့်အားလုံးဟာအတိတ်ကပြုခဲ့တဲ့အကြောင်းဘယ်ချိန်သိမလဲသိဖို့လစ်မဲ့လဲပါပြီးသားမပြောနိုင်ပေမဲ့ပါပြီးသားသူဖြတ်ချတဲ့အချိန်ဟောဒီကံကုန်တဲ့နေ့သိရမှာကံမကုန်သေးရင်တော့ဘာဖြစ်နေလို့မှမသိဘူးရှင်းလားဘုသူမင်္ဂလာတို့ကဒါတော့လက်တွေ့သေကောင်ပေါင်းလဲသေလောက်တဲ့ဖြစ်စဉ်တွေမျိုးစုံကြုံခဲ့ပြီဒီကောင်သေးကုန်မသေးသေးဘူးဘာလို့ဆိုဒီကျွေးရှင်တွေကြမ်းနေလို့သဘောပါလားကျွေးလိုက်စနေရတာအဲ့တော့ကြည့်ဟောဒီခန္ဓာ၅ပါးမှာအခုသူတော်ကောင်းတို့အသီးသီးအသီးသီးကိုဘဝနဲ့ကိုရပြီးတော့မနေဘူးလားအဲ့ဒီနေတဲ့ထဲကနေဒီဘဝကလေးတဲ့ဝေဒနာပစ္စယတဏ္ဏဟုတ်ပြီနော်ဘာလဲခံစားမှုလေးနောက်ကတဏ္ဏမလိုက်ဘူးလားအဲ့တော့ဟောဒီခန္ဓာ၅ပါးနောက်ကဘယ်သူလိုက်လာလဲဟောဒီခန္ဓာ၅ပါးနဲ့တဏ္ဏအတူပါလာလားနောက်လိုက်လားသေချာမသေချာမသင်္ခါရအဝိဇ္ဇာပစ္စယသင်္ခါရကပြစ်ချပေးလိုက်တာခန္ဓာဘယ်နှပါးအဲ့ထဲတဏပါလာသလားမသူကနဲ့သူရှင်ဗျာတဲ့လောဘကလည်းမွေးရပါဆိုတော့အောင်မဟင်ဒေါသကလည်းမွေးရပါဆိုတော့ရှင်ဗျာဖေရအခက်ကြီးတဲ့ဘယ်မွေးရမှမပါဘူးဟိုကပန့်ပိုးပေးလိုက်တာခန္ဓာ၅ပါးဝတ်နဲ့ပြောရင်ကိလေသာဝတ်ရယ်ကမ္မဝတ်ရယ်ဝိပါကဝတ်ရယ်ဝတ်ဘယ်နှပါးလဲကိလေသာဝတ်ရယ်ကျင်တယ်နော်ကိလေသာဝတ်ရှိလို့ကမ္မဝတ်လုတ်တယ်သိချပြောဒီမှာကမ္မဝတ်နှစ်ပါးသင်္ခါရနဲ့ကမ္မဝတ်အလုတ်သမားတွေမို့လို့အပြာရောင်ပေးထားတယ်တို့ဘဝတစ်ခုကိုတိဆောက်တာတို့ပဲဒါကြောင့်အလုသမားအယောင်ပေးထားတယ်အဝိဇ္ဇာတဏှဥပါဒကိလေသာတွေမို့လို့အမဲအယောင်ပေးထားတယ်ဟုတ်ကလားအတိတ်ပဲမဲ့လောက်တာတစ်ခုမှမပါဘူးခွက်ချခွက်ချဆိုတော့ကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးတပည့်ဆိုပြီးခွက်ဖြစ်ပြီးရောချလို့ရတော့ဒါကိုယ်ဆရာကိုစော်ကားတာနဲ့တူတူပဲငါတို့ဆရာကအတိတ်ပဲမဲ့လောက်ခဲ့တာတစ်ခုမှမရှိအချိန်မပြေခင်ကတော့သူလည်းကွန်းသီးနဲ့ချတယ်နော်ဘုန်းကြီးမဟုတ်ဆရာတော်ပြိုက်ကွန်းစားတာဟုတ်ကွန်းရွက်ကွန်းညက်ကလေးနဲ့ကွန်းသီးလေးကရဲရနေဟောဒီမှာဟောတာအဝိဇ္ဇာကွာကွန်းသီးကွန်းသီးဆိုတော့အယောင်မှခွဲမရသေးပဲအဲ့တော့ကွန်းသီးလေးလေးကွဲသွားအောင်လို့ငါလှုပ်ချင်တယ်ကွာဆိုတော့အခွက်ကလေးတွေနီးစပ်ရာချပြအဲ့ဒီကနေကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးကတော့ဘုန်းရှင်ကန်ရှင်ပါရမီရှင်ဖြစ်နေတော့နောက်ပိုင်းတက္ကရီကပန့်ပိုးမှုနဲ့ဘာလုပ်ပေးလိုက်လဲဆိုတော့ fiber ခွက်ကလေးတွေအခုချိန်ထိမြို့ဟောင်းမင်္ဂလာတိုက်မှာရှိပါတယ်ဆရာတော်ဥိန္ဒကသုံးနေတဲ့ခွက်တွေအဲ့တော့အဲ့ဒီ fiber ခွက်ကလေးတွေအခုဦးသူမင်္ဂလာတို့လက်ထက်ကျတော့ဒါ2017ပေါ့လေ21ရာစုမှာ17နှစ်ဝင်လာပြီဆိုတော့အလွန်ခက်မိတဲ့ကာလာကြီးဖြစ်လာတော့ပလတ်စတိတ်ခွက်ကိုဆွေးတုပ်သုံးပါတယ်တိုးတက်လာတာနော် modelize ဖြစ်လာတာဟိုအင်္ဂလိပ်ခေတ်က fiber ခွက်လုံးနိုင်တယ်ဒီဘက်ခေတ်ရောက်တော့မှဒါတို့တိုင်းတို့ပြည်တို့မြန်မာပြည်ဒီလိုပေါ့နော်ကဲထားတော့ရှင်းသလားဤတိုင်းထားအဲ့တော့ဆရာတော်ဘုရားကြီးသုံးခဲ့တဲ့စနစ်တွေ system တွေဆရာတော်ဘုရားကြီးက systematically တကယ်စနစ်ကျခဲ့တဲ့ပုံကိုနော်အချင်းဤလောက်ခဲ့တဲ့အလုပ်မပါဘူးအဲ့တော့ဆရာတော်ဘုရားကြီးက1962ခုနှစ်မှာပြန်တော်မူသွားတယ်ဆယ်လပိုင်း15ရက်နေ့ပေါ့လေအဲ့တော့အခုလည်းလာမဲ့2012ဆိုရင်290ရွှေရတုတိုင်တော့ဒါမှမဟုတ်အခုဒီနှစ်2017ခုနှစ်ကနေစပြီးတော့ရွှေရတုအကျိုးဓမ္မပူဇော်ဘွဲကြီးကိုအမရဘူရာမြို့မှာလှုပ်ဖို့ကြိုးစားနေတယ်အဲ့တော့ဌာနဆောင်ဂိုင်းဆောင်ကဓမ္မကရိယာဆရာတော်များပင့်ပြီးတော့မုဂုံမြို့မင်္ဂလာအမရဘူရာမြို့မင်္ဂလာတိုက်ကြီးမှာဓမ္မပူဇော်ဘွဲကြီးကျင်းပဖို့အစီအစဉ်ဆွဲနေ3နှစ်ဆက်တိုက်လုပ်အကျိုးတစ်နှစ်အစိမ့်တစ်နှစ်290ရွှေရတုလွန်တနှစ်3နှစ်ဓမ္မပူဇော်ပွဲကြီးကျင်းပဟုတ်ပြီနော် အဲ့တော့ဆရာတော်ဘုရားကြီးအမှန်တန်ညံကြီးတဲ့ပုဂ္ဂိုလ်ဆိုတော့စနစ်တကျထားခဲ့တာကိလေသာဝတ်ကြောင့်ကာမဝတ်လုတ်တယ်ကာမဝတ်လုတ်ဖြစ်တာကိလေသာဝတ်ကြောင့်ကာမဝတ်လုတ်တော့ဝိပါကဝတ်ရတယ်ပြောဝိပါကဝတ်ရတော့ဝိပါကဝတ်ထဲကဘာပြန်ပေါက်ွားတယ်ကိလေသာဝတ်ပေါက်ွားတယ်ဟောဒီခန္ဓာ၅ပါးဝိပါကဝတ်ကောင်ကြီးနဲ့ဟောဒီကိလေသာနဲ့တခါတည်းတွဲပါလာလားနောက်မှပေါက်တာလားဒါမှမဟုတ်ပစ္စုပန်ကာလနှစ်ခုရှိပင်မဲ့เนาะပစ္စုပန်ကာလသည်ကာလတစ်ခုတည်းဖြစ်ပင်မဲ့အပိုင်းဘယ်နှပိုင်းပိုင်းထားလဲဒါကြောင့်ဟောဒီဘက်ကခန္ဓာ၅ပါးသည်အတိတ်အကြောင်းကြောင့်ရလာတဲ့အကျိုးခန္ဓာဘာခန္ဓာအဲ့ဒီအကျိုးခန္ဓာမှာနောက်ကပြန်ပေါက်ဖွားတာကကိလေသာဝတ်အကြောင်းပြန်ဖြစ်တယ်ကိလေသာရှိတော့ကာမဝတ်လုတ်တယ်ပြောကိလေသာဝတ်ရှိတော့ကာမဝတ်လုတ်ရင်ဝိပါကဝတ်ရမယ်ဝိပါကဝတ်ထဲကဘာပြန်ပေါက်ဖွားကိလေသာပေါက်ဖွားတော့ကိလေသာဝတ်ရှိတော့ပြောပြောပြောကိလေသာဝတ်ရှိတော့ကမ္မဝလုတ်တော့ဝိပါကဝထဲကကိလေသာပေါက်ွားတယ်ကိလေသာဝရှိတော့ကမ္မဝလုတ်တော့ကျင်းရသလားကောင်းပြီဒါဖြင့်ဟောဒီခန္ဓာထဲမှာကိလေသာဟာငကိုပါလားနောက်ပွားလားဒါလေးသိဖို့လိုတယ်ရှင်းရလားအဲ့တော့ခန္ဓာ၅ပါးနောက်ကနေတဏှာဥပါဒံလိုက်လာတော့ကိလေသာကြောင့်ကိလေသာတဏှာဥပါဒံလာပြီဆိုဥပါဒနာပစ္စယကာမဘဝကာယကံဝစီကံမနောကံမလုပ်ဘူးလားလုပ်တော့ဒီနေရာမှာသဘောထားဖို့ကအတိတ်ကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရဆိုတာလဲကံပဲသင်္ခါရဆိုတာလဲကံပါပဲကာမဘဝဆိုတာလဲကံပဲကံချင်းတူတူဘာလို့နှစ်နံပဲနှမျိုးပြောနေရသတို့ဟုတ်ပြီနော်ဘုရားရှိရင်ဒါပြဿနာလုပ်ဖို့ကောင်းတယ်ကံချင်းတူတူဘာလို့မရှုပ်ရှုပ်အောင်ရှောက်လို့တူကသင်္ခါရအာတူကကံမဘောတူလဲကံပဲတူလဲကံပဲဟုတ်ပြီနော်ဒါပဲမယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဆိုတာနှခွန်းသောစကားကိုမပြောဘူးတခွန်းနဲ့အမှန်ကိုပြောပြောအလိုကိုအော်မဖြစ်တာနော်တခွန်းနဲ့အမှန်ကိုသာဆိုလို့ရှိတယ်အကျိုးမရှိရင်ပြုံးတောင်မပြုံးဘူးအလိုဒါသဘောပေါက်တယ်နော်ပေါက်တော့ဒီမှာသင်္ခါရသင်္ခါရဆိုတာပြုပြင်ခြင်းစေစောခြင်းစေတနာအဲ့တော့ဟောဒီသင်္ခါရသည်အဝိဇ္ဇာပစ္စယသင်္ခါရဆိုပြီးကာယသင်္ခါရဝစီသင်္ခါရနောသင်္ခါရကာယကံဝစီကံမနောကံမလုပ်ဘူးလားပုံညာအဘိသင်္ခါရအပုံညာအဘိသင်္ခါရအာနိစ္စဘိသင်္ခါရဆိုတဲ့ပြုလုပ်ခြင်းကိစ္စတွေမရှိခဲ့ဘူးလားရှိခဲ့တော့အဲ့ဒီရှိခဲ့တဲ့ကိစ္စတွေဟာနော်အတိတ်ကပြုခဲ့တဲ့ကံတွေဖြစ်ခဲ့တဲ့အတွေ့သူဟာပြင်လို့ဆင်လို့ပြောင်းလို့ဟောဒီမှာပြင်လဲမရဘူးပြောင်းလဲမရဘူးမရဘူးဒီမှာကံဓာလေးတွေရှိတယ်ဟောဒီကျိုးတွေဟာကြည်သေချာလေးလားဒီမှာကျိုးတွေ ਨੇ ဝိုင်းပြီးပြထားတဲ့အရာတွေဟာလေးနှစ်အကွက်နဲ့လေးအကွက်မှာရှိသလားရှိပါဘူးဗျာရှိဘူးမရှိဘူးနော်ရှိတာကနှစ်တစ်အကွက်နဲ့သုံးအကွက်ဘာဖြစ်လို့တေးကွက်နဲ့သုံးကွက်ကဘာသစ္စာလဲနင်းနဲ့လေးကကျင်းရတယ်နော်သူကမရှိဘူးဆိုပေမဲ့တကယ်ကတော့ဟောဒီများကလေးကဟောဒီဝิญญဉ္ဇဏယုတ်သလနာဖသဝေဒနာဇာတိဇရာမရဏဥပပတ္တိဘဝအားလုံးကိုဝိုင်းထားပြီးသားသူကဝိုင်းပိတ်ဒီလိုအပိတ်ဒီလိုအပိတ်ရှင်းတယ်နော်ဒါပေမဲ့ပုံမဖော်ခဲ့ဘူးနားလည်အောင်ရင်ပြောဟောဒီမှာအဝိဇ္ဇာဘာလုပ်တာလဲပိတ်ထားတယ်တဏ္ဏဥပါဒာ အဲ့ဒါလို့ဂွင်းပိတ်ထားတဲ့တရားတွေဟာပြင်လို့ပြောင်းလို့မရဘူးလို့ပြောတာရှင်းသလား ဒါကြောင့်ပြင်ပြောင်းမရတဲ့အထဲမှာဟောဒီအတိတ်ကံသင်္ခါရလည်းပါတယ်ဒါပေမဲ့ပြင်လို့ပြောင်းလို့တော့မရဘူးဘာလုပ်လို့ရသလဲမေးတော့ပယ်လို့သတ်လို့တော့မထမထဘာလုပ်လို့ရလဲဒါမှမဟုတ် तू ကတဏှာကိုပြောင်းယူရမှာလားဖယ်ထုတ်ရမှာမကောင်းတဲ့တရားကတော့သွားမပြင်းနဲ့ဘယ်တော့မှကောင်းမှာမဟုတ်ဘူးသဘောပါသလားအားပါပ
ါ
အဲ့တော့ဟောဒီမှာကံမဘဝကြတော့အလုံးပိတ်ထားသလားလွတ်ထားသလား ကံမကိုလည
်း
ဘဝကိုလည
်း
ဟိုးဆရာတော်ဘုရားကြီးအလွန်ကြီးညိုကောင်းတယ်မင်းတို့ဟောဒီကံမဆိုတဲ့စေတနာကိုလည်းပြင်လို့ရတယ်ကွာပိုက်ဆံရှိသည်ဖြစ်စေမရှိသည်ဖြစ်စေရာဓုရှိသည်ဖြစ်စေမရှိသည်ဖြစ်စေဂုံရှိသည်ဖြစ်စေမရှိသည်ဖြစ်စေအာနာရှိသည်ဖြစ်စေမရှိသည်ဖြစ်စေဟုတ်ပြီနော်ရာဓုဂုံအာနာပါဝါတွေကြီးကျယ်နေပြီမလဲအောက်တန်းစားစေတနာတွေတပုံကြီးရှိသေးတယ်ဟုတ်စေတနာအဆင့်တန်းမြင့်မှတို့ကသူဘာကြီးဖြစ်နေဖြစ်နေနောက်ဆုံးသမဏာကြီးပဲဖြစ်နေဖြစ်နေယုံညံ့တဲ့စေတနာနဲ့လုံနေလို့ကတော့သူသည်ယုံညံ့သူတယောက်သာဖြစ်မယ်နာမည်ကသမဏာတယုတ်ပြီးသွားတော့ပြောရရှင်းလားဘောတော်တော်ကသူတို့နာမည်တောင်ထဲမပြောနဲ့လှုပ်ချင်လှုပ်နေမှာဒါတရားဟောတာလीနော်ဒီတိုင်းမှာသမဏာအလောင်းလျာတွေပါခြင်းပါနေမှာပေါ့ပြောလို့ရမလားအမလေးမဖြစ်နိုင်ဘူးမပြောပါနဲ့နော်သဘောပါသလားကဲထားတော့အဲ့တော့ဒီထဲမှာမှန်မှန်ကန်ကန်ဖြစ်သွားအောင်ကျိုးရှိရောက်တဲ့လူဆုံးမမှာကျုပ်တော်ဘောစေတနာမှန်မှဘဝမှန်အဲ့တော့ဒီဘဝကိုဘာနဲ့ပြင်ရမလဲဘဝအဆင့်တန်းကိုစေတနာနဲ့တိုင်းတော့စေတနာမှန်ကန်တဲ့စေတနာတည်ဆောက်နိုင်မှဘဝကိုတောင်းဖို့စောစောကတည်းကပြောခဲ့တယ်ခင်ဗျားတို့ကိုယ်ဘဝကိုဆောက်တည်နိုင်အောင်นิรันดร์ก็พ่นแก่ได้สกามั่นมิดล่ะจริงนะเนาะเออกัญญ์อูดูบาโล2မျိုးคွဲပြောท่าได้เลยสรอกดีอติกันก็เปลี่ยนลุเปลี่ยนลุไม่ได้ใบแม้เปเลลุတော့ท่านเนาะท่านเนาะเปเลเปเลสรอกเยรยาเฉยพี่เปมาล่ะครับได้ยะจะสินล่ะครับบาเนี่ยเปยามาเอ้กันโกเปไหนน่ะญานตะคู่ไว้ชื่อแต่มัดท่าเบอะกองมาเปียงไปโลไม่อยากရှင်းနော်အလုံးမမိသလားဘာနဲ့ပဲပြင်လို့ရအဲ့တော့ဟောဒီဟောဒီအတိတ်ကအဝိဇ္ဇာရဲ့တဏှာဥပါဒဏ်တွေဆိုတာပယ်မယ်ဘာနဲ့ပယ်မယ်ညာနဲ့ပယ်ရမှာပြင်လို့တော့မရဘူးတဏှာကိုအာလောဝဖြစ်အောင်မလုံနဲ့ဘယ်တော့မှမလုံနဲ့မရဘူးတဏှာဟာတဏှာပဲဖြစ်ပြီးရင်အဝိဇ္ဇာအဝိဇ္ဇာပဲဖြစ်ပြီးရင
်
ကျင်နာသလားကောင်းပြီအဲ့တော့မှဦးဇင်းတို့ကြည့်ဘဝတစ်ခုရဲ့အဆင့်တန်းဆိုတော့ဟောဒီတဏှာဥပါဒံတွေမပေါက်ဖွားအောင်သူ့နေရာဘာသွင်းအောင်ညံသွင်းပြီးတော့မှကိုယ်ဘဝကိုယ်ကံကိုသီလနဲ့ဆောက်တည်မယ်ရနိုင်မရနိုင်ဘယံဗရာသူများတို့တဏှာနာနီတဏှာမုတ်ဆိုးနာနီမုတ်ဆိုးလုံးမဲ့စားတဏှာလုံးဟာအကုသိုလ်လုံးမုတ်ဆိုးလုံးကအကုသိုလ်လုံးလို့သိထားတဲ့ပုံကိုကြတော့အဲ့ဒီသူများအသက်တက်ပြီးအသက်မွေးတဲ့လို့ငါတို့မလုပ်ဘူးကွာရှောင်ကျင်ချင်းဖြင့်စောက်တည်ပြီရနိုင်မရနိုင
်
ဖြစ်နိုင်မဖြစ်နိုင
်
သူများလိန်တိုင်းမလိန်ဘူးကွာသူများခိုးတိုင
်
းမဟုတ်ဘူးမင်းဒါလေးကိုဒီလိုလှုပ်လိုက်ဒီလိုလှုပ်လိုက်အမျက်ကဒီလိုတိုးလာဆိုတော့ဒီလိုလှုပ်လိုက်တာဟာခိုးတာလို့သိထားရင်မခိုးတော့ခိုးပြီးရတဲ့ထမင်းစားနေရတဲ့လူနဲ့မခိုးဘဲရှာလို့ရတဲ့တမန်အာဇီဝနဲ့ရတဲ့ထမင်းစားရတဲ့လူဘယ်သူကမြတ်တယ်လဲလူဖြစ်တာချင်းတူပေမဲ့ဆောက်တည်ပုံချင
်း
ကျင်နာသလားဒါမှမဟုတ်လူချင်းတူတယ်အသက်ရှူကွဲတယ်ပြောတာဟိုမှာအကုသိုလ်လုံးနဲ့အသက်မွေးနေတဲ့ပုဂ္ဂိုလ်ကသူရှူလိုက်တဲ့အသက်ရှူချင်းဟာအသက်ရှူတိုင်းရှူတိုင်းမှာသူ့မှာဘာတွေဖြစ်နေလဲအကုသိုလ်တွေဖြစ်နေတယ်ဒါပြင်အကုသိုလ်ဖြစ်နေတော့ तू ကဆင်းရဲကြောင်းလုံးနေတာလားချမ်းသာကြောင်းလုံးနေတာ ဆင်းရဲကြောင့်နောက်တဖန်နှိမ့်ကြကြောင့်နောက်ဘဝနှလမ်းမထူနိုင်အောင်သူ့ဟာသူနှင်းမိုးအောင်သူလုပ်နေတာဒီဘက်ကကုသိုလ်တရားနဲ့ကိုယ့်ကိုယ်ကိုသီလနဲ့စောင့်တည်နေတယ်တမာတိနဲ့စောင့်တည်နေတယ်ပညာနဲ့စောင့်တည်နေတဲ့ပုဂ္ဂိုလ်ကြတော့အသက်ရှူတိုင်းရှူတိုင်းမှာသူ့ဘဝအစင်တန်လူချင်းတူတဲ့အသက်ရှူ क्वे ရှင်းရလားအားလုံးသဘောပေါက်သလားကောင်းပြီအဲ့တော့ဘဝတစ်ခုကိုဘာနဲ့တည်ဆောက်မလဲလို့မေးရင်သီလသမာဓိပညာပြော
သီလ
သမာဓိပညာသီလဆိုတာကစောင့်သိင်းအဲ့ဒီစောင့်သိင်းမှုကိုသမာဓိကဘယ်လိုအကြောင်းကြောင့်မှမကျိုးအောင်မပေါက်အောင်မပြောက်အောင်မကြားအောင်ငါလူဘဝဆိုတာခဏလေးကိုယ်ရုပ်ကိုယ်နံကိုယ်ပိုင်သလားကံကုန်တဲ့နေ့တနေ့သေးရမှာစိတ်ကဖြတ်ရင်ကောသေမှာပဲဥရုကဖြတ်ရင်ကောအလွန်ပူအလွန်အေးမခံနိုင်သေးမှာပဲအဟာရကဖြတ်ရင်ကောသေမဲ့တူတူကတော့ငါဘဝအောက်တန်းကြမခံနိုင်ဘူးကိုဇီဝိတံစသမှာတော့ပြီးငါအသက်ပင်စွန့်ရညာတော့လဲငါဆောင်ထိုင်းတဲ့သီလမစွန့်ဒါပေးမထားဘူးလ
ား
အဲ့ဒါခင်ဗျားတို့စိတ်ဓာတ်ခွန်အားတွေနဲ့ရှေ့လျှောက်မဲ့လမ်းအတွက်လမ်းညွန်ပေးသွားတာကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးရကျေနပ်တယ်နော်ဒီတော့တမာတိဆိုတာအသက်ထက်ဆုံးဖြောင့်မတ်စွာငယ်လို့လည်းမဖောက်ဘူးကြီးလို့လည်းမဖောက်ဘူးငယ်သေးလို့ပဲတချို့ကငယ်သေးလို့ပဲသူပြောစလို့နေမှာပေါ့ဟောငယ်စင်မှာဖောက်ပြန်တချို့ကကြီးမှာဖောက်ဘာမရှိလို့တမာတိမရှိလို့ကြီးသည်ဖြစ်စေငယ်သည်ဖြစ်စေရွယ်သည်ဖြစ်စေအိုသည်ဖြစ်စေဖောက်ပြန်ခြင်းမရှိဘူးကိုယ်သီလကိုဖြောင့်မတ်စွာသွားတယ်အဲ့ဒါပါခေါ်လဲသီလပညာအရာရာတိုင်းမှာလုံးသမျှကာယကံဝစီကံမနောကံအလုတ်တိုင်းမှာပညာနဲ့ဆုံးဖြတ်ပြီးလုပ်ဘာနဲ့ဆုံးဖြတ်တယ
်
အဲ့တော့ကြိုတင်ဆုံးဖြတ်နိုင်ရင်ဆုံးဖြတ်တယ်မဆုံးဖြတ်နိုင်ရင်လုပ်ပြီးရင်ပြန်ဆုံးဖြတ်တယ်ငါပြောတဲ့စကားအကုသို့ကင်းရလားဟုတ်ပြီနော်ငါလုတ်တဲ့ကာယကံအလုတ်ဟာအကုသို့ကင်းရလားကုသို့ဖြစ်ရလားအကောင်းအဆိုးကြောင်းကျိုးအမားအမှဝေဖန်ပြီးမှလုပ်ရှင်းသလားဒီတော့ဒီမှာကံကမလုပ်ဘဲနေလို့တော့မရဘူးဒါပေမဲ့တန်တရားတစ်ခွင်မှာတို့လုပ်ခဲ့ကြတာဘယ်သူဦးစီးပြီးလုပ်တာကိလေသာဦးစီးတယ်တဏှာဥပါဒံကံပြစ္ဆုတ်ပံအကြောင်းတလွာရှင်းရလားအဲ့ဒီနေရာမှာအခုဦးသိန်းတို့သူတော်ကောင်းတို့ကတဏှာဥပါဒံနေရာဘယ်သူဦးစီးမို့ဘယ်သူဦးစီးရမလဲတဏှာအလိုလဲမလိုက်ဘူးဥပါဒံအလိုလဲဒါဘယ်သူကိုဘယ်သူစောက်တည်တဲ့နီးဒါပြင်အခုဒီတရားတွေနာပြီးတော့သူတော်ကောင်းတို့ကသူများသွားဝေဖန်ဖို့လားကိုယ်ကိုယ်ကိုဝေဖန်ဖို့လားဒီနေရာမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမိဂသာလာဆိုတဲ့တဂမာလေးတယောက်ကိုအကြောင်းပြုပြီးတော့ဟောထားတဲ့တရားရှိတယ်။စာမာလေးလာခြင်းတော့သက္ကနိဗ္ဗအင်္ဂုတ္ထပါဠိတော်မှာလာတယ်။သက္ကဆိုတော့6ပါးစုတွေဟောထားတယ်။အဲ့ဒီထဲမှာအင်္ဂုတ္တရနိကေအင်္ဂုတ္ထပါဠိတော်ကြီးမှာသွားပြီးတော့လေ့လာလို့ရပါတယ်။တုတ်ကမိဂသာလာတုတ်လို့ခေါ်တယ်ဗါလဲလေမိဂသာလာဆိုပါဘာ။ဒါပေမဲ့တရားကောင်းစဉ်ကိုတော့ဦးဇင်းတို့ကလက်လန်းမမီသူမို့လို့ပြောထားတယ်ဗါလဲလေ
လက်လန်းမမီသူပါဗျာ
။ဒါတရားကောင်းစဉ်နော်တရားကောင်းစဉ်ဗါလဲလက်လန်းမ
မီသ
ူပါဗျာ။ဘယ်နဲ့ပြန်ကြခင်ဗျားတို့ပြန်ပြောနော်ဦးသူမင်္ဂလာညံသိမ့်မကောင်းတော့ဘူး။အိုးကိုပြောခဏနေမိအဲ့တော့ခင်ဗျားတို့ပဲအာကိုရဗာမမီဟုတ်ပြီအဲ့ခုနတုတ်ကဗာတုတ်မိကတာလာတုတ်လှုပ်လှုပ်လို့ကြောင်လှုပ်ကြောင်ဗာလေကောင်းစာကတော့အင်္ဂုတ္တရနိကေအင်္ဂုတ္ထပါဠိတော်သက္ကနိဗ္ဗာအင်္ဂုတ္ထမှာလာတယ်ဒီလိုလေးမှတ်ထားအဲ့တော့လေ့လာခြင်းတဲ့လူစာမှာသွားလေ့လာလို့ရပါတယ်ကောင်းပြီအဲ့ဒီမှာဦးဇင်းတို့မိဂသာလာဆိုတဲ့ဓမ္မတယောက် အဲ့ဒီတက္ကမအိမ်မှာအရှင်အနန္ဒအရှင်မြတ်ကြီးဆွမ်းခံကြွဘုသူဆွမ်းခံကြွအရှင်အနန္ဒဆွမ်းခံကြွတယ်မိဂသာလအိမ်ကိုဆွမ်းခံကြွတော့ထိုင်အိမ်ထဲမှာတယ်နော်ထိုင်ပြီးတော့ဆွမ်းခံတဲ့အိမ်ဖြစ်လောက်ပါတယ်ဘာလို့ဆိုအေးဆေးဆေးစကားပြောချင်ရတယ်ကိုမိဂသာလကဆွမ်းကုန်းဝေယဝဆဆက်ကလှူဒန်းပြီးတော့အရှင်ဖုရားတဲ့တပည့်တော်နားမလဲတာလေးတခုရှိလို့မေးပြရသေးကဲမေးဒကမကြီးဗာမေးမလဲအရှင်မေယတပည့်တော်ရဲ့အဖေပုရဏသူ့ဖေဘယ်သူလဲအဖေပုရဏဟာဗြဟ္မသတိယအကျင့်ကိုကျင့်နေဗာကျင့်နေအမြဲတမ်းသူ၈ပါးသီလနဲ့နေတာနော်ကာမဂုဏ်မေထုံမိဝဲခြင်းမရှိဘူးနေလွဲညစာသုံးစားခြင်းမရှိဘူးဗြဟ္မစရိယအချင်းကိုကျင့်ပြီးတော့နေတာတဲ့အဲ့ဒါအဖေသေးတော့တက္ကရာကံဖြစ်ပြီးနတ်ပြည်သွားတယ်တုတ်တိသာနတ်ပြည်သွားတယ်လို့ဘုရားကဟောတယ်။ဘာလဲ။ဘာဖြစ်ဘာဖြစ်တော့ဆေချမအဖေဟာဗြဟ္မစရိယအချင်းကိုကျင့်တယ်ပုရဏနော်ပုရဏနော်ပုရဏဆိုရဲသူဖခင်ဟာဗြဟ္မစရိယအကျင့်ကိုကျင့်နေတေချာမတေချာမဗြဟ္မစရိယအကျင့်ကိုကျင့်နေသေတဲ့ခါကျတော့တဂရာကံဖြစ်ပြီးတုတ်တိသာနတ်ပြည်သွားတယ်လို့ဘုသူကဟောတယ်နောက်တစ်ခါတပည့်တော်မရဲ့အဖိုးဟောဖေနဲ့အဖိုးနဲ့နော်ဣတိဒဋ္ဌသူ့ဖိုးကပါတယ်တပည့်တော်မရဲ့ဖို့ဣတိတ္ထကဗြမစရိယအကျင့်ကိုမကျင့်ဘူးလေ။ဘာလဲ။မကျင့်ဘူး။ဒါပေမဲ့သူ့မယားတယောက်နဲ့ပဲတင့်တယ်နဲ့လွန်ကျူးတဲ့ကာမဂုဏ်တော့မဟုတ်ဘူးပေါ့။ဖောက်ပြန်တဲ့ကာမဂုဏ်တော့မဟုတ်ဘူး။မိမိမယားတယောက်နဲ့ပဲတင့်တယ်မိနေတဲ့ဗြမစရိယအကျင့်ကိုမကျင့်ဘူးဆိုတော့ညနေစာလဲစားတယ်။ဟုတ်ပြီနော်။ရှင်းပါသီလလုံအောင်အထိမ့်ဒါပေမဲ့အဲ့ဒီအဖိုးလည်းသေတော့သက္ကရာကံဖြစ်ပြီးတော့တုတ်တိတာနတ်ပြီသွားတယ်လို့ဖယားကပဲပြောတယ်။ကြိုင်လာပြီဇလန်းအဖေလုတဲ့လူကမြမစရိယအချင်းကိုကျင်နေသေတော့သက္ကရာကံဖြစ်ပြီးတုတ်တိတာနတ်ပြီသွားတယ်။သုံးချက်နော်အဖိုးလုတဲ့လူကမြမစရိယအချင်းကိုမကျင်ဘူးဒါပေမဲ့သေတော့သက္ကရာကံဖြစ်ပြီးတုတ်တိတာနတ်မြေဆိုအဲ့ဒါတပြီတော့နားမလဲဘူးသဘောပါသလားကြီးနားလည်စရာရောရှိလားရှိပါဘူးဗျာရှိမရှိဘူးတယောက်ကဗြမစရိယအချင်းကိုကျင့်နေသူ့ဘဝကိုစင်ကြယ်အောင်အထုတ်သွားတယ်ဘဝနှောင်းပိုင်းပေါ့လေသူ့ဖေဆိုတော့သူ့ကိုမွေးထားတာဖြစ်တဲ့အတွက်မွေးပြီးနောက်ပိုင်းပေါ့တရားသိတဲ့အချိန်မှာမြမစရိယအချင်းကိုကျင်းတယ်ကျင်းပြီးတော့တေးတဲ့အခါဘုရားကပြောတယ်တဂရကံလည်းတည်သွားတယ်တုတ်တိတာနောက်ပြီးရောက်တယ်လို့လည်းပြောတယ်အဖိုးလုတဲ့လူကြတော့တသက်လုံးလည်းဥပ္ပိုလ်ဆောင်တာမဟုတ်ဘူးသို့သောမြမစရိယအချင်းမကျင်းဘူးဆိုပေမဲ့ချွင်းချက်တော့ရှိတယ်မိမိမယားနဲ့သာတင်းတိမ်နေတယ်ဆိုတော့လွန်ကျူးဖောက်ပြန်တဲ့လွဲချော်တဲ့ကာမဂုဏ်အချင်းကိုမကျင်းဘူးဒါပေမဲ့အဲ့ဒီမြမစရိယအကျင့်မကျင့်တဲ့ပုဂ္ဂိုလ်ကြီးကလည်းဗာတီသွားတော့သက္ကရာကံတီတယ်ဘယ်ရောက်သွားတုတ်တိကနတ်ပြည်လည်းမကွယ်ဘူးနတ်ပြည်6ထပ်ရှိတယ်သရုမာရိတာပရိသာယာမတုတ်တိသာနေမနရတိပရနေမိတာဝဒဝတိနတ်ပြည်မနထ6ထပ်ရှိတယ်အဲ့6ထပ်မှာနှစ်ယောက်လုံးတုတ်တိသာပဲသွားတယ်အဲ့တော့တုတ်တိသာနတ်ပြည်ချင်းလည်းအတူတူတကယ်ဆိုရင်မြမစရိယအကျင့်ကျင့်တဲ့လူကနေမနရတိရောက်ပြီးတော့မှမကျင့်တဲ့လူကအောက်တာဝရင်သာလောက်ရောက်တယ်ဆိုရင် तू လက်ခံအောင်ပါပေါ့အခုတော့သက္ကရာကံတည်တာချင်းလဲအတူတူတုတ်တိသာနတ်ပြည်ရောက်တာချင်းလဲအတူတူနားမလဲဘူးတဲ့အရှင်ပြားတဲ့အဲ့ဒါဘယ်လိုဖြစ်တာလဲတဲ့ဗြမစရိယအချင်းချင်းချင်းမချင်းချင်းအတူတူပဲဆိုဘာလို့ကျင့်နေဦးမလဲအပင်မခံပြီးတော့ဟင်ဟုတ်လားမဟုတ်လားဟုတ်ပါဘူးဗျာဦးဦးဆောင်လဲဒါပဲမဆောင်လဲဒါပဲဆိုရင်တော့အလကားနေအစာခံပြီးစောင့်နေတော့ပါဘူးဟင်ဒီအိဗယ်မရောက်ဘူးလားရှင်းနေနော်သို့တော့ဒုကျင့်ရမှာဒုဆောက်တည်ရမှာကဘာလေးလဲသီလသမာဓိပြန်ပြောပြန်ပြောသီလသမာဓိအပိုင်းဘယ်နှပိုင်းလဲ၃ပိုင်း၃ပိုင်း အဲ့တော့ဟောရကမကသူမြင်တာသူပြောပြီသူသိတာသူပြောတာပြောတော့အရှင်အာနန္ဒာကလည်းနားထောင်ပြီးတော့ဘာပြန်ပြောလဲဆိုတော့ဟုတ်သားပဲတဲ့ဘုရားကဒီတိုင်းပဲပြောတာပဲဆိုတော့အရှင်အာနန္ဒာကဓမ္မဗန္ဒာဂါရိကကိုဗျဓမ္မဗန္ဒကြီးဘုရားဟောသမျှတရားတွေအကုန်လုံးသူသိတယ်သိတယ်ဘုရားဟောတဲ့တရားတွေအားလုံးသိတော့သူကပြန်ဆင်ခြင်ကြည့်လိုက်တယ်ဟုတ်သားပဲတဲ့ပုရဏသေးတုန်းကလည်းဘုရားဒီလိုပြောတာပဲဣတိတ္ထသေးတော့လည်းဘုရားဒီလိုပြောတာဟုတ်တယ်ဟာဘာမှပြန်မပြောနိုင်ဘူးသပိတ်ကလေးပိုက်ပြန်သွားတယ်ကြောင်းပြန်သွားဆုံးနေပါလေစားပြီးတော့မှဘုရားထံချင်းကတ်တယ်ဒီနေ့တော့မဖြစ်ဘူးအရေးပေါ် emergency တကယ်လို့ဒီပြဿနာမဖြေရှင်းနိုင်ရင်ဥပုသ်ဆောင်ဆောင်မဆောင်ဆောင်မထူးဘူးဆိုတဲ့အဖြေလာတော့မှာလှုပ်ချင်ရလှုပ်ပြီးဖြစ်ပြက်လှုပ်လိုက်လို့ပြီးမလား
ပြီးပါဘူး
ရယူလား
ပြ
ီးပါဘူးဟမ်အင်္ဂုလိမာလာကြီးလူတွေလိုက်တန်းတတာပြနေတာမဟုတ်လက်ညိုးလေးတထောင်ပြည့်ဖို့ဟုတ်လားမှန
်ပါပါ
ဘာလို့ဆိုတထောင်ဆိုတော့လူတထောင်နဲ့လူ900တတ်လို့လေလက်ညိုးတထောင်ကမပြီးသေးဘူးဘာဖြစ်လို့လို့ဆိုတော့ကြီးစားသွားတာနဲ့စွန်တုပ်သွားတာနဲ့ခဏခဏပြောင်းနေတာဆိုတော့ဟမ်လူတယောက်တတ်ရင်လက်ညိုးနှစ်ချောင်းတော့ရမယ်နော်အဲ့တော့ညာလက်ညိုးကြီးလိုချင်တယ်ဆိုရင်တော့တထောင်တတ်ရမယ်နော်စားလည်းနှမျိုးဝိဝါဒကွဲပြားနေတော့လက်ညိုးတထောင်လို့လည်းဆိုတယ်တချို့ကညာလက်ညိုးလို့လည်းဆိုတယ်အဲ့တော့ထားလိုက်အနည်းဆုံးလူတစ်ထောင်သတ်အဲ့တော့တစ်ထောင်မကဘူးသူသတ်နေတာဘာလို့တစ်ထောင်မကဘူးလို့ပြောလဲဆိုတော့အဲ့ဒီဘုရားကအင်္ဂုလိမာလကိုတရားဟောမဲ့နေ့မှာသူလဲပင်းမှာလက်ညှိုးဘယ်လောက်ရှိ999เนาะ990နဲ့9ချောင်းရှိနေပြီဆိုတော့ဒါသူလူတစ်ထောင်မကဘူးသတ်ထားပြီဆိုတာသိကြတယ်ရှင်းတယ်နော်အဲ့ဒီသတ်ထားတဲ့လူကြီးဘုရားကလာပြီးတရားဟောတော့ဗျာယဟန္တာဖြစ်သွားတယ်ဗျာကဲဒါပဲခိုးကျင်လိုက်တာကိုဖျားနဲ့တွေ့ပြီးတာပဲဒီလိုလားဟု
တ်ပါ
ဘူးခင်ဗျအဲ့ဒါလိုလားဟ
ုတ်ပါ
ဘူးခင်ဗျအင်္ဂုလိမာလမှာဘုရားရှင်ဟောလို့တရားကိုကြွတန်းဝင်နိုင်တဲ့အကြောင်းပါရမီတွေရှိမရှိ
ရှိပါ
ရဲ့ခင်ဗျအဲ့ဒီအကြောင်းကိုမမြင်မဲနဲ့ပြစ္ဆုတ်ပံလုံတယ်ပြစ္ဆုတ်ပံလုံတာလဲသူ့ရဲ့သတ်ချင်ဖြတ်ချင်စိတ်ကြောင့်သတ်ရတာလားဆရာခိုင်းလို့လုပ်ရတာလဲအဲ့ဒါလည်းကြည့်ဦးအဲ့တော့သူကိုယ်တိုင်တတ်ချင်လို့တတ်နေတဲ့ပုဂ္ဂိုလ်ကြီးတကောင်ရှိသေးတယ်။တံပဓာတိကဆိုတဲ့လူမကြီးလူယုံပါကြီးသူကမိုက်ယုံမကဘူးယုံပါတာ။ဥပ္ပရိကကိုကနှစ်ယောင်ကောက်ကောက်နှစ်ဖူးမောင်းမောင်းနဲ့နော်ပုဂ္ဂိုလ်ခိုးသား900တနေ့တည်းတပြိုင်တည်းအရင်တတ်တာသူနဲ့လှုပ်ဖို့ကင်ပဲတည်းဒါဇတ်တူသားစားတယ်အချင်းချင်းသစ္စာဖောက်တယ်ဆိုအဲ့ဒါပဲ။အဲ့တော့အဲ့ဒီတံပဓာတိကကြီးလဲသေကံဤတော်တပည့်လုံးဘုရားကသူ့ကိုအဲဘယင်ကသူ့ကိုရာဇဝတ်သားခန့်လိုက်ပြီးတော့ဘယင်ကသတ်စိန်အမိန့်ချလိုက်တဲ့သတ္တဝါတိုင်းသူတတ်နေရတဲ့လူကြီးအဲနောက်ဆုံးပင်စင်လဲယူရောအနာယူတဲ့နေ့ရှင်သာရိပုတ္တရာကသုံးခံကြွတရားဟောတော့ဟောခုနှပ်ပြီပဲအင်တာဗျူးကြည့်ရင်အပေါ်တော့ရှင်းသလားအဲ့ဒါဖြင့်လူတတ်ပြီးနှပ်ပြီးရောက်သလားမမြင်နိုင်တဲ့အကြောင်းတွေရှိနေသေးတယ်ပြစ္ဆုတ်ပံတစ်ခုတည်းဆုံးဖြတ်လို့မရဘူးအဲ့တော့လာမယ်အာနန္ဒာမသိတော့ဘူးရှင်အာနန္ဒာအေးဘုရားကဒီလိုပြောတာပဲဆိုပြီးအခုဘုရားစီသွားဘုန်းတော်ကြီးမြတ်လာသွားသောမြတ်စွာဘုရားမနေ့ကတပြီတော့ဆုံးခံကြွတော့ပြဿနာတရက်ပေါ်လာပါတယ်ဘုရားဆုံးခံအိမ်ဖြစ်တဲ့မိဂသာလာအိမ်ကိုဝင်ပြီးဆုံးခံတော့မိဂသာလာဆိုတဲ့ဓကမဒီလိုလျှောက်တယ်ဘုရားအရှင်ဘုရားသူဖေဖြစ်တဲ့ပုရဏဟာမြမစရိယာအကျင့်ကိုရှင်းနေ။ဒါပေမဲ့သေတဲ့ခါသက္ကရာကံတည်တဲ့သုတ်တိတာနှပ်ပြီးသွားတယ်အရှင်ဖျားပြောတယ်လို့ပြောတယ်။နောက်တစ်ခါအဖိုးဖြစ်တဲ့ဣတိဒဋ္ဌသည်လဲမြမစရိယာအကျင့်တော့မကျင့်ပေမဲ့သေတော့သက္ကရာကံတည်ပြီးနှပ်ပြီးသွားတယ်လို့ပြောတယ်။အဲ့တော့မြမစရိယာအကျင့်ကျင့်ချင်းမကျင့်ချင်းဟာထူးသေးရဲ့လားအတူတူဖြစ်မနေဘူးလားသူနားမလည်ဘူးလို့အဲ့လိုပြောတယ်အရှင်ဖျား။ဟုတ်ပြီနော်။ဘုရားကအာနန္ဒာจิตသားအာနန္ဒာမိဂသာလာကဘယ်လိုပုဂ္ဂိုလ်မို့လို့ရောကွာဓာရီသူလက်လန်းမမိပါဘူးရှင်းလားရှင
်း
ပါပြီပါတယ
်
ဓာရီလက်လန်း
မမိပါဘူး
မမိဘူးတဲ့ ပုဂ္ဂိုလ်တတ္တဝါဝေဖန်နေတော့လမ်းမဆုံးဘူးကွပြောဒါကြောင့်ကျေးဇူးရှင်မိုးကိုဆရာတော်ဖျားကြီးကသူများအကဲမခတ်နဲ့တဲ့ကိုယ်စိတ်ကိုအကဲခတ်သူတပါအကဲခတ်ရင်မှားတော်ရှိမှန်တော်ရှိကိုယ်စိတ်ကိုအကဲခတ်မှအမှန်ရဒါကြောင့်ပညာဉာဏ်မပြည့်စုံရင်ကိုယ့်ကိုယ်ကိုမှန်ကန်စွာအကဲခတ်နိုင်မလားဂျေနတတော်အဲ့တော့မိကသာလာဟာဘယ်လိုလူမို့လို့တော့ကွာတဲ့လက်လန်းမမီဘူးဟေးဘာဖြစ်လဲတတဝံတကူတယောက်ရဲ့အိန္ဒြေအနုယင်ဆိုတာငါဖျားနဲ့ငါဖျားကဲ့သို့သောပုဂ္ဂိုလ်မှသိနိုင်တဲ့အလုံးခိုင်လာပြီရှင်းလားတို့တကူတယောက်ရဲ့အိန္ဒြေတယောက်နဲ့တယောက်တူးသလား တူးပါဘူးခင်ဗျာစရိုက်ပိဇာဝါဒနာအကြောင်းတရားတွေများစွာရှိခဲ့တယ်အဲ့ဒီအကြောင်းရဲ့အထောက်အပကြောင့်ဖြစ်ပေါ်လာတဲ့ဇယိုက်ပိဇာဝါဒနာတွေကိုခင်ဗျားတို့ကျုပ်တို့အချင်းချင်းဝေဖန်လို့ဝေဖန်နိုင်စွာရှိမရှိဆုံးဖြတ်နိုင်စွာဘယ်သူပဲဆုံးဖြတ်နိုင်ငါဖရားတဲ့ဖရားငါဖရားနဲ့ငါဖရားလို့ပုဂ္ဂိုလ်ဆိုတာဖရားပဲလို့ပြောတာပဲရှင်းလားဥတ္တရိပုတ္တရာတောင်ပညာရာဣတရဖြစ်တဲ့ရှင်သာရိပုတ္တရာဆုံးပြနိုင်လားမဆုံးပြနိုင်လို့ဗရင်တယ်သွားသားသွားပြီးတော့တရားပေးမှားတာဗောဗျာအလားပါကြိုက်တဲ့ဗရင်တယ်သားဘုရားမြတ်စွာသံဃာကဒီအလားပါကိုဖန်တီးလာတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီအလားပါကြိုက်တဲ့လူကိုအတုပကပ္ပထံသွားပြီးတော့လွဲရောရှင်းလား
ရှင်းပါဗျ
ာသဘောပေါက်သလားဒါရင်ပါကဦးမလဲရှင်သူလပန်တို့เนาะအကုန်လုံးတဲ့လူကတခါတည်းသူ့ကိုဇွတ်တွန်းပြီးကာထာကြက်ခိုင်းနေတယ်။ဘုံမကသူ့အကုသို့ဝုတ်ကြွေးကြီးနဲ့လာတာဘယ်ကာထာမှမကြက်ခိုင်းနဲ့မရဘူး။သို့တော့သူ့မှာယဟန္တာဖြစ်နိုင်တဲ့အကြောင်းတော့ဘာသူသိတော့ဘုရားသိတယ်အကုန်လုံးတဲ့လူကသာသနာဆောက်ရှောက်သူဆိုတော့မဟာပန်ကမင်းဟာကာထာတပုတ်မှရအောင်မကြက်နိုင်သာသနာနဲ့မတန်ဘူးထွက်အဲ့လိုသာထွက်ခိုင်းရင်တော့ရှင်းတယ်နော်ထွက်ဆိုတော့အဲ့ဒီမှာဇေတဝန်ကျောင်းတော်အပေါ့ဝငိုငိုဤဤနဲ့စုလပန်ထွက်လည်းမထွက်ချင်ဘူးခွန်ကြီးလူတွေဆိုပြီးရက်ထဲပြန်มาလဲချက်အဲ့တော့ငိုပြီးတော့ပြန်လာထွက်လာတဲ့အချိန်ဖခင်ကျောင်းဘုရားရက်ဆောင်ဟဲ့စုလပန်ဘယ်သွားမလို့ဆိုလန့်သွားဘာဖြစ်လာလဲလို့ဆိုတော့အကောနင်ထုတ်လိုက်လို့ဟာဒါပြမင်းသာသနာတဲ့ဝင်လာတာမင်းအကိုယီမန်းပြီးဝင်လာတာလားငါယီမန်းဝတ်တာလားဖခင်ဒီလိုပြောရဂျိုလို့ရတာပေါ့ဗျာနော်အဲ့တော့အရှင်ဘုရားယီမန်းတာဆိုငါထွက်ခိုင်းမလားမထွက်ခိုင်းသေးမထွက်ခိုင်းသေးလားဆိုပြန်ခေါ်သွားပြန်ခေါ်သွားပြီးဟိုရောက်တော့ရဇောဟရဏံညွတ်ခိုင်းတယ်နော်ရဇောဟရဏံဆိုတာညစ်ပေတတ်တယ်ညစ်ပေတတ်တယ်ဒါသူတို့သိပြီးသားစကားပါပါဠိဆိုတာအခုကျိုးတို့ပြောတော့ပါဠိအဲ့ဒီခေတ်ကသူတို့သုံးတဲ့စကားဘာမှအနဲ့ထပ်ဖွင့်နေတရားမလိုဘူးရဇောဟရဏံဆိုတာညစ်ပေတတ်တယ်ညစ်ပေတတ်တယ်ညစ်ပေတတ်တယ်ဟုတ်ကလားဒါလင်းသူကအဝတ်ဖြူလေးပိုင်းပြီးတော့အဝတ်ဖြူလေးတကိုးနဲ့ပေးလိုက်တယ်ဟိုမှာညွတ်နေရတယ်ဒါသူကဘာသာပြန်စရာမလိုဘူးဘာဖြစ်လို့လဲဆိုတော့သူတို့စကားရှင်းလားအဲ့ဒါကြီးကြီးနဲ့ဖြူဖွေးနေတာဖခင်တကိုးနဲ့ပေးလိုက်တာဆိုတော့ခုခမရတို့ဖွေးပေးဆိုတဲ့အရာတွေထက်ဖွေးတာဗောအဲ့ဒါတန်လေးသူကြီးနေရင်နေရင်နဲ့ကြည့်လိုက်တော့ပေးသွားတယ်ဟောခုနဖွေးနေတာလေးနှမျောစရာကြီးဖြစ်သွားပြီပေးသွားပြီဆိုတော့အော်မမြဲပါလားဆိုတော့မှအချိန်ကြိုက်ဖခင်ကလှမ်းပြီးတော့ညံတော်နဲ့အိန္ဒြေသိတဲ့လူဆိုတော့ဟေးဆုလပန်မင်းလက်ထဲကရှိတဲ့ပဝါရင်ညစ်ပေပြောင်းလဲသွားတာမဟုတ်ဘူးမမြဲတာမဟုတ်ဘူးကွာမေခန္ဓာမင်းညာလဲစမ်းမင်းယုတ်မင်းနံကောမြဲရလားဆိုတော့အော်ဟုတ်သားပဲဆိုပြီးယဟန္တာဖြစ်သွားပြီ။မြန်တာနော်။ခုတော့တို့တော့ဘာမှလဲ။တူလာ
။
ခိုးကဖြည့်ခဲ့တာပါသမီကတသိန်းချီအဲကဘာတသိန်းဖြည့်လာတာ။ခုခမရတော့ဘလောက်ဖြည့်ပြီးပြီတော့။ခွန်ရက်ပြည့်အောင်တော့ဥပုသ်ဆောင်ဖို့ခက်တယ်။ရှင်းသလား
။
သဘောပေါက်တယ်နော်။ကောင်းပြီအဲ့တော့ကြည့်ဒါမိကသားလားသိနိုင်တဲ့အလုပ်လားမသိနိုင်တဲ့အလုပ်လ
ား
မသိနိုင်တဲ့အလုပ်ပါကွာတဲ့အိန္ဒြေအနုယင်ကိုဘသူသာသိနိုင်လဲဘုရားသာသိနိုင်တော့ဘုရားရှင်ကိုတော်မြတ်ကြီးကအာနန္ဒာယေတဲ့လောကမှာသူများအကြောင်းဝေဖန်ရင်ပုဂ္ဂိုလ်အနေနဲ့ဝေဖန်လို့တော့လမ်းမဆုံးဘူးအမှန်ရမှလည်းမဟုတ်ဘူးတဲ့အတ္တမတ္တကသံသမာခမည်းတော်ကျွတ်တို့လှုပ်ထားခဲ့တဲ့ကံတွေဟာနေနေလားအများကြီးလား ကုသိုလ်တွေလည်းရှိတယ်က ကံမျိုးစုံဒုနဲ့ဒီလှုပ်ထားပြီးသားအကျိုးမပေးရသေးတဲ့ကံนี่အဲ့ဒီကံนี่ဟာဘယ်ကံဟာဘယ်ချိန်ကျိုးပေးပါအောင်လဲလို့ဘယ်သူသိတော့ကျင်းတ်သလားဒါဖြင့်ဒီပုဂ္ဂိုလ်တွေကိုခုခဏဆိုးနေပေမဲ့ဒီလူလူဆိုးပဲအလကားလူပဲလို့သတ်မှတ်လို့မရသေးဘူးသူ့အကြောင်းကပေါ်လာတဲ့ခါကောင်းခြင်းလဲကောင်းသွားမှာရှင်းနေတော့အဲ့တော့သူတို့ကလိုက်ဝေဖန်နေလို့လမ်းမဆုံးဘူးတဲ့ပညာရှိမှန်ရင်ကိုယ့်ကိုယ်ကိုဝေဖန်ရမှာကျင်းတ်သလားအဲ့တော့မှတ်ထားဟေးတဲ့ဣတိတ္ထနဲ့ပုရဏနှစ်ယောက်မှာပုရဏကသီလရှိတယ်กว่าတဲ့ပညာနည်းတယ်ပြောငါတို့ကြည့်ရမှာကသီလသိက္ခာပနရတို့သုံးရသူ့အစင်တန်းတဲ့သူရှိတယ်အဲ့တော့ပုရဏသည်ဗြဟ္မစတိဟာအခြေကိုကြည့်နေဟုတ်တယ်သီလရှိတယ်ဒါပေမဲ့ဘာနည်းတို့သူ့ဖေဣတိဓာတ်ကသီလမရှိပေမဲ့သီလမရှိဘူးဆိုတာသီလပြည့်ရွံ့နေတာမဟုတ်ဘူးနော်ထူးခြားတဲ့မြမစိတ္တရာအကျင့်ကိုသူမကျင့်ဘူးမကျင့်ပေမဲ့၅ပါးသီလတော့မြဲတယ်ကျင့်တယ်နော်ဒါပေမဲ့ပူရဏလောက်သီလမရှိပေမဲ့ပူရဏထက်ဉာဏ်ပညာထက်တယ်တဲ့အဲ့တော့မင်းနားထောင်အာနန္ဒာအကယ်၍ပူရဏသည်သူသီလနဲ့ဣတိဓာတ်လောက်များပညာထက်ရင်ဟုတ်ပြီနော်ဣတိတ္ထသည်သူပညာနဲ့ဟောဒီပုရဏလူများသီလထိမ့်ခဲ့ရင်သူတို့နှစ်ယောက်လားရာကိုသူတို့လည်းမမြင်နိုင်ဘူးမင်းလည်းမမြင်နိုင်တော့ဘူးဆိုတာယဟန္တာဖြစ်မယ်ပြောတာလားစရာနေရာမရှိတော့ပရိနိဗ္ဗာန်ဆိုင်အဲ့တော့အခုတယောက်ကသီလသာပြီးတော့ပညာနည်းတယ်တယောက်ကပညာသာပြီးတော့သီလနည်းလို့ချွတ်ယွင်းချက်ရှိနေလို့သီလသမာဓိပညာအချိုးမညီလို့ဟေးအဲ့ဒါဘသူပဲသိတော့ကျေနပ်ကြလားအဲ့ဒီမှာဘုရားရှင်ကိုရောမြတ်ကြီးကလောကမှာပုဂ္ဂိုလ်6မျိုးရှိသကွာဘယ်လောက်ရှိတော့အဲ့ဒီ6မျိုးမနဲ့ပြန်မနာကြနော်ဒီနေ့တော့အားလုံးသိထားမှာသီလသမာဓိပညာသိက္ခာပနယဘသူကိုဘသူတည်ဆောက်မှာအဲ့တော့သူတော်ဘာလိုက်ကြည့်နေလက်လန်းမမီဘူးဒါကြောင့်လက်လန်းမမီသူမို့တရားကောင်းစင်ပါလေအဲ့တော့မိဃသာလာဟာဒါတွေလက်လန်းမိသလားမိဃသာလာထားလို့ဖယားကလွယ်ပြီးဒါတွေဝေဖန်နိုင်တဲ့လူလူတယောက်ရဲ့အိန္ဒြေအမှုအရစ်ကိုဘယ်သူပဲသိတဲ့ရှင်းသလားဒီစကားလဲသိချာမနော်တော့ကြဟိုဆရာကဒီလိုပြောလို့ဒီဆရာကဒီလိုပြောလို့ဟိုဘုန်းကြီးကသောတာပန်တီဗီပြောလိုက်ပြီဒီဘုန်းကြီးကအနာဂံတီဗီပြောလိုက်ပြီအမှန်ဖြစ်เสียရှိလားမရှိပါဘူးဘယ်သူပဲသိနိုင်ဘုရားပဲသိတယ်ဆိုတော့အခုဘုရားရှိသေးလားမရှိတော့ခင်ဗျားတို့ပြောမယ်လို့မရှိဘူးကိုယ်လှုပ်တာကိုလှုပ်ဟဲ့ဒီနဲ့သလားအဘသူဝေပါမလို့ကိုယ်ကိုယ်ကိုဝေပါကိုယ်ကိုယ်ကိုဘာတွေဝေပါမှာလို့သီလဒီနဲ့သလားကိုယ်တနေ့တနေ့ကိုယ်သီလကိုပြန်စစ်ကြည့်ငါမှခိုင်လုံတဲ့သီလရှိရလားအာကိုတိုက်တဲ့သီလအဲမနေ့ပြန်ကြတော့ဒါတွေတဆင်ချင်းလာဒီနဲ့တယ်နော်ကဲအဲ့ဒါမနဲ့ပြန်မနာအခုတော့ဘုရုကိုဘသူစစ်ကိုကိုစစ်တော့အတိတ်အကြောင်းတွေလည်းရှိမရှိပြုစုပန်ခန္ဓာတွေရောဒီခန္ဓာကြီးပြင်လို့ဆင်လို့မရဘူးဒီခန္ဓာပေါ်သမျှကိုဘာနဲ့သိအောင်လုပ်ညာနဲ့သိလားသိအောင်လုပ်ပြီးနောင်ကိလေသာတွေမဖြစ်အောင်ကြိုးစားအဲ့ဒီလိုကြိုးစားတဲ့နေရာသတိထားဝိရိယဆိုင်ပညာနဲ့ကြည့်ကျင်နဲ့သလားအဲ့တော့ခန္ဓာကိုဘာမဖြစ်နဲ့ညာမဖြစ်နဲ့ပြောလို့မရဘူးဖြစ်တဲ့တရားကိုရှေးကဖြစ်ပြဲအသိနဲ့အရှိနဲ့အသိနဲ့ကြိုက်ရင်ခင်ဗျားတို့လွတ်မြောက်ရရနိုင်မရနိုင်ရနိုင်တော့ဘုသူစိတ်ဘုသူကြည့်ဘယ်စိတ်ပေါ်ပေါ်ဖြစ်ပြီးရင်ကဖြစ်ပြီးပြတာပါသစ္စာသိတဲ့ဉာဏ်ကသေတာကနောင်ခန္ဓာမလာတာကသစ္စာဘယ်နှချက်ကြိုက်ဟေးကဲသစ္စာလေးချက်ပြန်နေကြိုက်မှသာလျင်တန်တရာဝတ်တွင်းကလွတ်ကင်းနိုင်မှာဖြစ်တဲ့အတွက်မမေးမလျော်မပေါ့ဆသောသတိမလျှော့သောဇွဲလုံးလားလက်ကင်ထားပြီးတော့ဒီဘဝဒီခန္ဓာမစွန့်ကြခင်ကလေးမှာလက်လန်းမမီတာတွေအသာထားပြီးတော့ကိုယ်ကိုယ်ကိုစစ်ဆေးပြုပြင်နိုင်အောင်စောင့်တည်ကြပါစို့လို့ကြိုးစားတိုက်တွန်းရင်းနဲ့ဒီညဒီမျှနဲ့ပဲနားကြစို့